Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဩဂုတ်လ17ရက်တောက်ကြနေ့ညပဲ VOE အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2532.50 နဲ့လိုင်းလက်မီတာ190အပြင် VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါရှင်။ကျွန်မခွန်ညိုပါရှင်။ခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်
။ကျွန်တော်အောင်လင်းဦးပါ။မြောက်ကိုရီးယားရဲ့ချင်းချောက်မှုအန္တရာယ်တွေပေါ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြင်းပြထန်ထန်ထပ်မံတရီပြေးလိုက်ပါတယ်။တောင်တိုပင်လယ်ထဲကလူလုံကျွန်းတစ်ခုအနေနဲ့အမေရိကန်စစ်သည်မော်ဖြတ်တန်းခုမမှုတွေတရုတ်နိုင်ငံကကန့်ကွက်လိုက်ပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုတော့ကိုရီးယားနဲ့တူကြီးညာပေးသွားမှာပါ
။အခုညနားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ရခိုင်ပြည်နယ်ရဲ့လုံခြုံရေးအတွက်တပ်မတော်ဆောင်ရွက်ချက်ကိုရခိုင်လွှတ်တော်ကိုယ်စားလှယ်တွေကကြိုဆိုခဲ့ကြပါတယ်။
အစိုးရရဲ့လုပ်ငန်းတာဝန်တွေလုပ်ငန်းဆောင်ရွက်မှုတွေကိုကျွန်တော်အားမရတဲ့အခါမှာလုံခြုံမှုအဖွဲ့အစည်းအကြီးအကဲဖြစ်တဲ့ဖွဲ့စည်းပုံခြေခံဥပဒေအရလည်းတည်တံ့တာဝန်ရှိတဲ့ပုဂ္ဂိုလ်ကိုကျွန်တော်တို့ကြီးကပ်ရတာပေါ့ဗျာ။နိုင်ငံတကာရဲ့ concern ကိုကျွန်တော်တို့သဘောပေါက်တယ်။တော်တော်ကျွန်တော်လက်မခံဘူး။ကျွန်တော်တို့နိုင်ငံတစ်ခုရဲ့အချုပ်အခြာအာဏာကိုကျွန်တော်တို့လွတ်ပတ်ခွင့်ရှိတယ်
။ရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်နဲ့ဆက်သွယ်မေးမြန်းထားတာကိုလည်းနှာစင်ကြရမှာပါ။ဒီကနေ့နေပြည်တော်မှာကျင်းပတဲ့မြမဒီမိုကရေစီအသွင်ကူးပြောင်းရေးဆွေးနွေးပွဲမှာဒေါက်အောင်ဆန်းစုကြည်ကပြည်ရင်းစစ်ရက်စဲရေးကိုလည်းအဓိကဥစားပြီးပြောကြားခဲ့ပါတယ်။ကချင်ပြည်နယ်နမ်တီမြို့နာကရွာတရွာမှာတပ်မတော်နဲ့ကချင်လက်နက်ကိုင်ဖွဲ့တို့တိုက်ပွဲကြောင့်စစ်ဘေးရှောင်ဒုက္ခသည်တွေရှိလာသလိုအဖမ်းအဆီးတွေလည်းရှိနေတဲ့အကြောင်းစာရာတွေကိုနှာစင်ကြရမှာပါရှင်။ဒီလိုသတင်းဆောင်ပါနဲ့ဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးတော့တောက်ကြနေညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုရနိုင်တို့ကကြီးညာပေးပါမယ်ရှင
်။မြောက်ကိုရီးယားကစီးရင်းနှီးနဲ့စတင်တက်ခိုက်လာမယ်ဆိုရင်လက်တုံပြန်ဖို့အတွက်အမေရိကန်စစ်တပ်ကအသင့်အနေထားပြင်ထားတဲ့အကြောင်းသမ္မတဒိုနယ်ထရန့်ကမြောက်ကိုရီးယားကိုထပ်မံသတိပေးပြောဆိုလိုက်ပါတယ်။စီးရင်းနှီးနဲ့တုံပြန်ကင်တွယ်ဖို့အားလုံးအသင့်ပြင်ထားပြီးဖြစ်ပြီးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်အနေနဲ့တခြားနီးလန်းရွေးချယ်ဆွဲဖို့မျှော်လင့်တဲ့အကြောင်းသမ္မတက Twitter လူမှုကွန်ရက်မှာဒီကနေ့ရေးသားပြောဆိုလိုက်တာပါ။အမေရိကန်ရဲ့မဟာမိတ်နိုင်ငံတွေကိုချင်းချောက်တဲ့တက်ခတ်မှုတွေစတင်လှုပ်ဆောင်လာမယ်ဆိုရင်တရုတ်အနေနဲ့မြောက်ကိုရီးယားကိုကူညီပေးမှာမဟုတ်တဲ့အကြောင်းတရုတ်ဆိုရကပြောဆိုပြီးနိုင်ပိုင်းအကြံမှာပဲသမ္မတထရန့်ကထပ်မံသတိပေးလိုက်တာလည်းဖြစ်ပါတယ်။မြောက်ကိုရီးယားကစတင်တက်ခတ်လာတဲ့အချိန်မှာတရုတ်ဆိုရအနေနဲ့ဘယ်သူမှမနေဘဲနဲ့ကြားနေသွားမယ်ဆိုတဲ့သဘောမျိုးကိုလည်းကွန်မြူနစ်ပါတီရဲ့အာဘော Global Times သတင်းစာရဲ့ဒီကနေ့အေတအာဘော်မှာမြောက်ကိုရီးယားကိုသတိပေးရေးသားဖော်ပြပါတယ်။ဒါပေမဲ့လည်းအမေရိကန်နဲ့မဟာမိတ်တောင်ကိုရီးယားနိုင်ငံတို့စီးရီးယားပူးပေါင်းပြီးကင်ဂျွန်အွန်အစိုးရကိုဖယ်ရှားဖို့ကြိုးပမ်းလာမယ်ဆိုရင်တော့ကြားဝင်ပါရလိမ့်မယ်လို့လည်းအေတအာဘော်မှာရေးသားထားပါတယ်။ဒီဆောင်ပါကိုရီးယားကျွန်းဆောင်မှာတင်းမာမှုတွေတိုးလာနေရတဲ့ပတ်သက်လို့တရုတ်နိုင်ငံရဲ့ရည်ရည်ချက်ကိုထပ်မံဖော်ပြလိုက်ရလဲရောက်ပါတယ်။တရုတ်နိုင်ငံကအမေရိကန်နဲ့မြောက်ကိုရီးယားနိုင်ငံစလုံးကိုရန်လိုမှုတွေရှော့ချပြီးထင်းထင်းသင်းသင်းဆောင်ဖို့အချင်းချင်းသတိပေးနေတဲ့တိုင်ပြည်လည်းဖြစ်ပါတယ်။
ရုရှားသမ္မတဗလာဒီမီယာပူတင်ကအမေရိကန်တာဝန်ထမ်းအရှိရာပေါင်းများစွာကိုရုရှားနိုင်ငံကနေနှင်ထုတ်ဖို့ဆုံးဖြတ်လိုက်တာကအမေရိကန်ပြည်ထောင်စုကိုငွေကြေးကုန်ကျမှုတည်တည်တရာရောကြသွားစေမှာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။သမ္မတပူတင်ကတကယ်တော့အကူအညီပေးလိုက်တာဖြစ်တယ်လို့သူကသတင်းတောက်တွေကိုဂျာဇာဘေးနေကပြောပါတယ်။ကျွန်တော်အနေနဲ့လာစာငွေအသုံးစရိတ်တွေရှော့ချဖို့ကြိုးစားနေတာကြောင့်ကျွန်တော်အနေနဲ့သူ့ကိုကျေးဇူးတင်ကြောင်းပြောလိုပါတယ်။သူကလူတော်များများကိုတိုင်းပြည်ကနေပြန်ထုတ်ဖို့ပြောလိုက်တဲ့အတွက်ကျွန်တော်လည်းလာစာအသုံးစရိတ်ရော့သွားတာကြောင့်ကျေးဇူးဒီမှာလေအဲ့လူတွေကိုပြန်ပြီးလွတ်စရာလဲအကြောင်းမရှိတော့ပါဘူးလို့သမ္မတထရမ့်ကပြောပါတယ်။အင်မီရော်ကတော့သမ္မတရဲ့မတ်ချက်ပေါ်မှာတစုံတရာချက်ချင်းပြောဆိုတာတော့မရှိသေးပါဘူး။သမ္မတထရမ့်ကရုရှားနိုင်ငံပေါ်မှာဒီနေ့မှမဆက်ဆံတဲ့အတွက်ဝေဖန်ခံရတာဖြစ်ပါတယ်။ပြီးခဲ့တဲ့အမေရိကန်ရွေးကောက်ပွဲမှာရုရှားကထရမ့်အနိုင်ရအောင်ဂျာဝင်နောက်ဆက်တယ်လို့အမေရိကန်ထောက်လှမ်းရေးတွေကအစီရင်ခံခဲ့ပြီးတဲ့နောက်အဲ့ဒီချိန်ကအမေရိကန်သမ္မတဖြစ်ခဲ့တဲ့သမ္မတဘရက်အိုဘားမားကရုရှားတန်တမာ35ရာကိုနင်ထုတ်ပြီးတော့အမေရိကန်မှာရှိတဲ့ရုရှားပိုင်အပန်းဖြေစခန်းတစ်ခုကိုပိတ်ပစ်ခဲ့တာဖြစ်ပါတယ်။အဲနောက်မှာရုရှားသမ္မတပူတင်ကအမေရိကန်တန်ယုံနဲ့ကောင်စစ်ဝင်ရုံးဝန်ထမ်းတွေကိုတိုင်းပြည်ကနေနင်ထုတ်ဖို့အမိန့်ထုတ်ခဲ့တာပါ။အမေရိကန်ရွေးကောက်ပွဲမှာရုရှားကဂျာဝင်နောက်ဆက်တယ်ဆိုတာနဲ့ပတ်သက်ပြီးတော့ရုရှားဘက်ကတော့ညှင်းဆိုထားပါတယ်ခင်ဗျာ
။အမေရိကန်သမ္မတဒေါ်နယ်ထရန့်ကသမ္မတရဲ့လုပ်ငန်းတွေ80အကောင့်တက်ဖို့ရမှာအဓိကကျတဲ့အခန့်ကဏ္ဍမှာပါဝင်နေသူတူဖြစ်တဲ့Republican Party ရဲ့ထက်လွတ်တော်လူများစုခေါင်းဆောင် Mitch McConnell ကိုလူသိရှင်ကြားထိုးနှက်ဝေဖန်လိုက်ပါတယ်။ Obama ကဲလို့လူသိများရဲ့ကျမ်းမာရေးဆန့်ကျင်မှုဥပဒေကိုဖျက်သိမ်းအစားထိုးပြတ်ထမ်းမှုကြိုးပမ်းနေတဲ့ဥပဒေကိုထက်လွတ်တော်မှာမဲများစုနဲ့ဆုံးဖြတ်တည်ပြုနိုင်မှု McConnell အနေနဲ့မလုံဆန်နိုင်မှုဆိုရင်တာဝန်ကနေဘေးဖယ်နေတဲ့အကြောင်းသမ္မတ Trump ကပြောဆိုလိုက်တာပါ။ Mitch McConnell နဲ့ပတ်သက်လို့သူ့အနေနဲ့စစ်ပြစ်မှုတွေအကြောင်းနဲ့ဥပဒေမူကြမ်းတွေတည်ပြုပြတ်ထမ်းနိုင်အောင်လုပ်နိုင်မယ်ဆိုရင်ဝန်တာစီယာဖြစ်ရပေမဲ့ပထမဆုံးဝန်တာစီယာပြောတဲ့သူကသူကိုယ်တိုင်ဖြစ်ရမယ်။ဒါပေမဲ့ပုံပွင့်လင်းပြောရမယ်ဆိုရင်တော့ Obama ကကျမ်းမာရေးဆက်ချမှုဥပဒေကိုဖျက်သိမ်းပြီးအစားထိုးပြတ်ထမ်းဖို့သမ္မတတာဝန်ယူရတဲ့နေ့ပထမနေ့ကစပြီးလုံဆောင် ရင်မြင်မယ်လေဖြစ်မလာတဲ့အတွက်ဝေဖန်လိုတဲ့အကြောင်းပြောကြားခဲ့ပါတယ်ဒီဥပဒေအကြောင်းကိုခုနှစ်နှစ်လုံးလုံးကြားသိရခဲ့ရပြီးဖြစ်သလိုဒါကိုဖျက်သိမ်းပြီးဥပဒေသင်းတဲ့အစားထိုးပြဋ္ဌာန်းသင့်တဲ့အချိန်တန်နေပြီဆိုပြီးတော့လေသမ္မတ်ထရန့်ကဝေဖန်ပြောဆိုခဲ့တာပါမက်ကော်နဲကတော့သမ္မတ်ရဲ့အလွန်ကျွံတွက်ဆမျှော်လင့်မှုတွေနဲ့ဥပဒေပြုရေးရာညှိနှိုင်းဆောင်ရွက်မှုတွေမှာအတွေ့အကြုံနှေးပါမှုတွေကိုပြစ်ပယ်ထားလို့မရနိုင်တဲ့အကြောင်းကင်တက်ကီပြည်နယ်မှာရှိတဲ့မဲဆန္ဒရှင်တွေကိုတင်လှမ်းတာနေတော့မှာပဲမှတ်ချက်ပေးပြောဆိုထားခဲ့ပါတယ်
ဗင်နီဇွဲလားကောင်းဆောင်နီကလပ်စ်မာဒူရိုကသူ့ဘော်အမေရိကန်ဆိုရကဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်တာဟာအရင်ရှင်တို့ရဲ့ရန်လိုမှုဖြစ်တယ်လို့ဝေဖန်လိုက်ပြီးတော့ဒီလိုဒဏ်ခတ်မှုတွေချမှတ်ခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့သူတွေ့ကျင်တယ်လို့ကြားသပတေးနေမှာပြောဆိုလိုက်ပါတယ်ထရမ့်ကိုတယ်လီဖုန်းနဲ့ဒါမှမဟုတ်မျက်နှာချင်းလိုက်တွေ့ဆုံစကားပြောနိုင်အောင်စီစဉ်ဖို့နိုင်ငံခြားရေးဝန်ကြီးကိုသူညွှန်ကြားထားတယ်လို့ဥရေပြုလွှတ်တော်အမှတ်945ဦးပါဝင်တဲ့လွှတ်တော်တက်မှာ၃နာရီကျော်ကြာပြောကြားခဲ့တဲ့မိန့်ခွန်းအတွင်းသမ္မတမာဒူရိုကပြောသွားတာပါဒါအပြင်ဖြစ်နိုင်မဲ့ဆိုရင်လာမယ့်စက်တင်ဘာ20ရက်နေ့ညောင်မြို့မှာကမ္ဘာတဝန်းကအစိုးရခေါင်းဆောင်တွေတက်ရောက်ကြမဲ့ကုလသမဂ္ဂနှစ်ပတ်လည်အထွေထွေညီလာခံအပြင်ပန်းမှာထရမ့်နဲ့တရားတွေ့နိုင်အောင်စီစဉ်ဖို့လည်းသူညွှန်ကြားထားတယ်လို့သမ္မတမာဒူရိုကပြောပါတယ်ရုရှားနိုင်ငံနဲ့ဆက်ဆံရေးအခိုင်အမာထားရှိသလိုပဲအမေရိကန်ပြည်ထောင်စုနဲ့လည်းအလားတူခိုင်မာတဲ့ဆက်ဆံရေးတရားထားရှိလိုတယ်လို့လည်းဗင်နီဇွဲလားဆိုရှယ်လစ်ခေါင်းဆောင်ကပြောပါတယ်ဗင်နီဇွဲလားနိုင်ငံအနေနဲ့အမေရိကန်သမ္မတကိုအလျှော်ပေးမှာမဟုတ်ဘူးလို့သမ္မတမာဒူရိုကသတိပေးပြောဆိုပြီးတော့မကြခင်မှာပဲအခုလိုပြောဆိုခဲ့တာဖြစ်ပါတယ်အမေရိကန်သမ္မတထရမ့်အစိုးရကတော့မဒူရိုဟာဆစ်အာနာရှင်တဦးဖြစ်တယ်လို့ပြောဆိုထားပြီးသူနဲ့အတူလက်ရှိအစိုးရအရာရှိတချို့နဲ့အစိုးရအရာရှိဟောင်း20ကျော်အပေါ်ပြီးခဲ့တဲ့ဇူလိုင်လ31ရက်နေ့ကပဲဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ခဲ့တာပါဗင်နီဇွဲလားမှာနောက်ဆုံးကျင်းပခဲ့တဲ့လွှတ်တော်ရွေးကောက်ပွဲဟာတရားမဝင်ဘူးလို့အမေရိကန်အစိုးရကပြောဆိုထားပါတယ်ခင်ဗျာ
VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်အသံမြန်မာပိုင်းစီစဉ်ရဲ့တောက်ချနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တောင်တရုတ်ပင်လယ်ပြင်ကတရုတ်ရဲ့လူလူကျွန်းတစ်ခုနီးအမေရိကန်စစ်သည်မော်ဒင်ဖြတ်သန်းသွားခဲ့ပြီးတဲ့နောက်ဒီကိစ္စကိုလုံးဝမချေနှက်တဲ့အကြောင်းတရုတ်စိုးရွားကပြောဆိုလိုက်ပါတယ်။အမေရိကန်ပိုင် USS John S. McCain စစ်သည်မော်ဟာတရုတ်ဥပဒေနဲ့နိုင်ငံတကာဥပဒေတွေကိုချိုးဖောက်အောင်ရောက်ပြီးတရုတ်စိုးရွားရဲ့ချုပ်ချာအာဏာနဲ့လူကျွန်းရေးကိုထိပါတဲ့လုပ်ရဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။အချိန်နှမှာပဲရှေ့ထဲမှာတာဝန်ကျနေတဲ့တရုတ်ဝန်ထမ်းတွေရဲ့လုံခြုံရေးကိုအန်တီအေဖြစ်စေတဲ့အကြောင်းလဲတရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်ဖြတ်သန်းထားတဲ့တင်မောဟာအမေရိကန်စစ်တင်မောဖြစ်တဲ့အကြောင်းတရုတ်ရဲ့တပ်ကတည်တည်ချင်းဆိုသလိုပဲသတိပေးနှင်ထုတ်ခဲ့တဲ့အကြောင်းလဲပြောခွင့်ရသူကပြောဆိုခဲ့တာပါအမေရိကန်ဖြတ်တင်မောဟာမစ်ချီသန္ဓာ6တန်းကနေရေမှန်6မိုင်လောက်အကွာမှာဖြတ်သန်းသွားခဲ့ပြီးဒါဆိုရင်နိုင်ငံတကာရေပိုင်နယ်တွင်လွတ်လပ်စွာရေကြောင်းသွားလာမှုဆောင်ရွက်ချက်တစ်စိတ်တစ်ပိုင်းဖြင့်လွတ်ဆောင်ခဲ့တာဖြစ်တဲ့အကြောင်းအမည်ပေါ်လို့သူအမေရိကန်ရေတပ်ရဲ့ရှေ့တူကပြောဆိုခဲ့ပါတယ်အခုလိုလွတ်လပ်စွာရေကြောင်းသွားလာရေးဆောင်ရွက်ချက်တွေကိုအမေရိကန်ပြည်တော်စုမှသမ္မတဒေါ်နယ်ထရမ့်စတင်တာဝန်ယူတဲ့ဇန်နဝါရီလကစလို့ဆောင်ရွက်လာတာဒီကြိမ်နဲ့ဆိုရင်တတိယကြိမ်ရှိသွားပါပြီအမေရိကန်စစ်တပ်အနေနဲ့နိုင်ငံတကာဥပဒေနဲ့ညီလွတ်လပ်စွာရေကြောင်းလေကြောင်းသွားလာမှုတွေကိုဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းလည်းအမေရိကန်အစိုးရရရှိတွေကပြောဆိုထားကြတာပါတောင်တရုတ်ပင်လယ်ပြင်တစ်ခုလုံးနီးပါးကိုပိုင်ဆိုင်ကြောင်းကြေညာထားတဲ့တရုတ်နိုင်ငံကတော့အခုလိုဖြတ်တန်းသွားလာမှုတွေကိုမကြာခဏဆိုသလိုကန့်ကွက်လို့ရှိပါတယ်
အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းနန်ဂါဟာဖီနယ်မှာကျန်းဖတ်လှုပ်ရှားမှုတံပြန်ချေမုံရေးနိုင်ငံတကာတပ်ဖွဲ့တွေရဲ့ညာလုံးပေါက်လေကြောင်းတိုက်ခိုက်မှုတွင်ရသ16ဦးထပ်မံတည်ဆုံးပြီးဒီထဲမှာအမျိုးသမီးနဲ့ကလေးငယ်တွေပါဝင်တယ်လို့အာဖဂန်စိုးရအရာရှိတွေကပြောပါရတယ်။ဒီလေကြောင်းတိုက်ခိုက်မှုအတွင်းတနေရာမှာအရသားတွေပါတဲ့ကားတစ်စီးကိုထိမှန်ခဲ့တာဖြစ်ပြီးနောက်တနေရာမှာလည်းအရသားတစ်စုကိုထိမှန်ခဲ့တာဖြစ်တယ်လို့ဟက်စကာမီနာခရိုင်ထိတ်တန်းအုပ်ချုပ်ရေးမှူးဆိုင်ယက်ဝါလီက VOA ကိုပြောပါရတယ်။ကားထဲမှာပါတဲ့မိသားစုတစုတည်းကလူ၈ယောက်တည်ဆုံးခဲ့တဲ့အကြောင်းသူကပြောပါရတယ်။အခုဖြစ်ရဆွဆွဲပြောဆိုမှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေတဲ့အကြောင်းနဲ့တင်းတော်တဲ့အချိန်မှာထုတ်ပြန်ပေးသွားမယ့်အကြောင်းနေတိုးမဟာမိတ်တပ်ဖွဲ့ရဲ့အရေးပေါ်ထောက်ပံ့ရေးလုပ်ငန်းအဖွဲ့ပြောခွင့်ရတဦးက VOA ကိုပြောပါတယ်နိုင်ငံတကာတပ်ဖွဲ့တွေရဲ့လေကြောင်းအကူနဲ့အာဖဂန်တပ်ဖွဲ့တွေဟာအဲ့ဒီဒေသမှာ IS နဲ့စစ်သွေးISSD ကြောင့်ချေမုံရေးထိုးစစ်ဆင်နေတာဖြစ်တယ်လို့ဖြစ်တယ်ဆိုတာကိုဒေသဆိုင်ရာလုံခြုံရေးအရာရှိတွေကတီးပြီးပြောဆိုပါတယ်။နိုင်ငံဟာပြည်နယ်ကခရိုင်တချို့မှာ ISSD ကြောင့်တွေကိုချေမုံနိုင်ခဲ့တယ်ဆိုတာကိုလည်းအမေရိကန်နဲ့အာဖဂန်စိုးရွားတာ အရာရှိတွေကပြောပါတယ်အာဖဂန်နစ္စတန်နိုင်ငံမှာလက်နက်ကင်ပဋိပက္ခတွေကြောင့်2018ခုနှစ်အစပိုင်းကစလို့တည်ဆုံးသူအရသာ1900ကျော်ရှိပြီးနိုင်ငံသူတွေလည်းအများပြားရှိတဲ့အကြောင်းအရသာထိခိုက်တည်ဆုံးမှုတွေကိုစီးရင်ကောက်ယူထားတဲ့ကုလသမဂ္ဂစီးရင်မှာဖော်ပြထားပါတယ်ခင်ဗျာ
ကင်ညာနိုင်ငံမှာလက်ရှိသမ္မတဦးရိုကင်ရက်တာနဲ့အတိုက်ခံကောင်းဆောင်ရိုင်လာအိုရင်းကတို့အကျိတ်နဲ့ရှင်ပြန်ရတဲ့အင်္ဂါနေ့သမ္မတရွေးကောက်ပွဲကနေတရားဝင်မဲရလက်တွေဒီကနေ့ထုတ်ပြန်မှုရှိနေတဲ့အတွက်မဲဆန္ဒရှင်တွေစိတ်ဝင်စားစောင့်စားနေကြပါတယ်မဲဆန္ဒနဲ့290ကမဲစင်း190နဲ့မဲရုံပေါင်း4883ရုံကမဲစင်း1000လောက်ကိုလက်ခံရယူဖို့စောင့်ဆိုင်နေရဆဲဖြစ်တဲ့အကြောင်းလဲရွေးကောက်ပွဲတာဝန်ရှိသူတွေကမနေ့တုန်းကပြောဆိုထားပါတယ်နောက်ဆုံးပြီးသက်စီးစစ်နေတဲ့အဆင့်ရောက်နေတဲ့အကြောင်းကင်ညာနိုင်ငံရဲ့လွတ်လပ်တဲ့ရွေးကောက်ပွဲနဲ့နယ်မြေဆိုင်ရာကော်မရှင်ဥက္ကဋ္ဌဝါဖူလာချက်ဖူကတီကမနေ့တုန်းကပြောဆိုခဲ့တာပါဩဂုတ်လ17ရက်နေ့လည်း12နာရီနောက်ဆုံးထားပြီးမဲစင်းတွေအားလုံးလက်ခံရရှိဖို့မျှော်လင့်ထားကြောင်းလဲကော်မရှင်ဥက္ကဋ္ဌကပြောဆိုခဲ့ပါတယ်ဒီနောက်မှာတော့ရွေးကောက်ပွဲမှာအနိုင်ရသူကိုအမြန်ဆုံးကြေညာပေးနိုင်လိမ့်မယ်လို့လည်းမျှော်လင့်နေကြတာပါရွေးကောက်ပွဲကော်မရှင်ရဲ့အစိုးရထုတ်ပြန်ထားတဲ့ဒေသလိုက်မဲရီတွင်းမှုတွေအရလက်ရှိသမ္မတကင်ရက်တာကအတိုက်ခံကောင်းဆောင်အိုဒင်းကထက်ကိုမှတ်သားနေပါတယ်အတိုက်ခံကောင်းဆောင်ကတော့ဒီမဲရလက်တွေကိုလက်မခံပဲညှဉ်းဆန်ထားတာပါရွေးကောက်ပွဲကော်မရှင်ရဲ့ကွန်ပျူတာတွေထဲကအချက်လက်တွေကိုဟက်ကာတွေကခိုးယူလာခံခဲ့ရတယ်ဆိုပြီးရလက်တွေကမှန်ကန်မှုမရှိကြောင်းလည်းအတိုက်ခံကောင်းဆောင်ကပြောဆိုနေတာပါရွေးကောက်ပွဲမှအသုံးပြုတဲ့ကွန်ပျူတာတွေတိုက်ခိုက်ခံရတယ်ဆိုတော့ကော်မရှင်အကြီးအကဲကကြာသာပတေးမှာအတိအပြုပြောတာရှိမယ်တိုက်ခိုက်မှုကအောင်မြင်မှုမရှိခဲ့ဘူးဆိုပြီးတော့လည်းပြောဆိုထားပါတယ
်တရုတ်နိုင်ငံအလယ်ပိုင်းရှန်ရှိပြည်နယ်မှာတောက်ကြနေကဘတ်စကားတိုက်မှုကြောင့်36ယောက်ထပ်မင်းတိဆုံးပြီးတော့73ယောက်ဒဏ်ရာရသွားတယ်လို့တရုတ်အနာပိုင်းတွေကပြောလိုက်ပါတယ်ဒဏ်ရာရတဲ့သူတွေကိုစေရုံကိုပို့ဆောင်လိုက်ပြီးကယ်ဆယ်ရေးလုပ်ငန်းတွေနဲ့ရင်းနှိုင်းမှုပေါ်စုံစမ်းစစ်ဆေးတာတွေကိုဆက်လက်လှုပ်ဆောင်နေပါတယ်ဘတ်စကားဟာစီချွန်ပြည်နယ်မြို့တော်ချန်တူးကနေဟိနန်ပြည်နယ်လိုယန်းမြို့ကိုကြာသပတေးနေ့ညကထွက်ခွာလာခဲ့တာဖြစ်ပါတယ်။သကောင်ကျော်ပြီးတိတ်မကြခင်မှာပဲအဲ့ဒီအဝေးပြေးဘတ်စကားဟာရှန်ဟန်ဆောင်အမြန်လမ်းပေါ်ကကင်လင်းလိုင်ကောင်းနိုင်ရန်ကိုဝင်တိုက်ခဲ့တာဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ရှင်းဝါသတင်းအေဂျင်စီကထုတ်ပြန်တဲ့ဓာတ်ပုံတွေမှာတော့ရင်တိုင်းမှုကြောင့်ဘတ်စကားရဲ့ရှေ့ခေါင်းပိုင်းတစ်ခုလုံးကျုံဝင်သွားခဲ့တယ်လို့တွေ့ရပါတယ်။ဘတ်စကားဟာလိုင်ကောင်းဘတ်စကားတိုက်မှုဟာလိုင်ကောင်းထဲမှာဖြစ်တာလားဒါမှမဟုတ်အပြစ်မှာဖြစ်တာလားဆိုတာကတော့ခွဲခွဲပြားပြားမသိရသေးပါဘူး။တရုတ်နိုင်ငံမှာကားတွေအရှိန်များတာနဲ့မစင်မချင်းမောင်းတဲ့ကားမောင်းတဲ့သူတွေကြောင့်အမြန်လမ်းတွေပေါ်မှာရင်တိုက်မှုတွေမကြာခဏဆိုသလိုဖြစ်လေရှိပါတယ်ခင်ဗျာ
။အခုလ17ရက်တောက်ကြနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုရနိုင်တို့ကြီးညာပေးသွားတာပါရှင်အခုဇက်တိုက်ထုတ်လွှင့်ပေးသွားမယ့်သတင်းဆောင်ပါတွေဆက်သွယ်မြန်မြန်ချက်တွေထဲမှာတော့ဒီကနေ့နေပြည်တော်မှာကျင်းပခဲ့တဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်ဆွေးနွေးပွဲအကြောင်းနဲ့ဆက်ပါမယ်ရှင်။မြန်မာနိုင်ငံအသွင်ကူးပြောင်းရေးမှာပြည်တွင်းစစ်ကိုငြိမ်သက်နိုင်ဖို့ကအရေးတကြီးဆောင်ရွက်ရမယ့်ကိစ္စတစ်ခုဖြစ်တယ်လို့အသွင်ကူးပြောင်းရေးလုပ်ငန်းစဉ်မှာလည်းမှန်ကန်တဲ့နည်းလမ်းကိုသာအသုံးပြုဖို့လိုအပ်တယ်လို့ဒီကနေ့နေပြည်တော်မှာကျင်းပတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်ဆွေးနွေးပွဲမှာနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကတိုက်တွန်းသွားပါတယ်။ဒါ့အပြင်ဒီမိုကရေစီစနစ်တစ်ခုကိုထူထောင်တဲ့အခါမှာအစိုးရမှသာတာဝန်ရှိတာမဟုတ်ဘဲပြည်သူတစ်ရက်လုံးပါဝင်ဆောင်ရွက်ဖို့လိုအပ်ကြောင်းကိုလည်းပြောသွားပါတယ်။ဒီအကြောင်းအပြည့်အစုံကိုတော့ရှားဖောင်ကပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံအတွင်းဒီမိုကရေစီပြည်ဝရရှိရေးအတွက်အသွင်ကူးပြောင်းရေးလုပ်ငန်းတွေကိုလှုပ်ဆောင်ရမှာပြည်တွင်းငြိမ်းချမ်းရေးရရှိရေးကပထမဦးဆုံးအရေးတကြီးလှုပ်ဆောင်ရမယ့်ကိစ္စတစ်ခုဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြောကြားလိုက်ပါတယ်
။ကျမတို့ပထမဦးဆုံးအရေးကြီးတဲ့ငြိမ်းချမ်းရေးကိစ္စကိုပြောချင်ပါတယ်။ကျမတို့ပြောင်းလဲဟာမှာပြည်တွင်းစစ်ဖြစ်ပွားနေတဲ့လွတ်လပ်ရေးရာဇင်ကစပြီးတော့ပြည်တွင်းစစ်မီးတွေမငြိမ်းနိုင်တဲ့ကျမတို့နိုင်ငံမှာငြိမ်းချမ်းရေးရအောင်လုပ်ဖို့ဆိုတော့ပထမဦးဆုံးအရေးကြီးဆုံးကိစ္စလည်းဖြစ်ပါတယ်။ကျမတို့ရဲ့ဦးစားပေးလုပ်ငန်းတစ်ခုလည်းဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့ဆိုလို့ရှိရင်တချို့ကနေပြီးတော့ဖွံ့ဖြိုးရတာအရေးကြီးတယ်။ဖွံ့ဖြိုးရလို့ရှိရင်အလိုလိုငြိမ်းချမ်းရေးရမယ်လို့ပြောတဲ့ပုံစံတွေရှိပါတယ်။ဒါကိုဒီအမြင်ကိုကျမသဘောမတူပါဘူး။ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးရေးဟာခွဲပြီးတော့ကြည့်လို့မရပါဘူး။ငြိမ်းချမ်းရေးမရလို့ရှိရင်ဖွံ့ဖြိုးရေးဆိုတာလည်းတည်တံ့ခံရနိုင်မှာမဟုတ်ပါဘူး။ဖွံ့ဖြိုးရေးမရှိလို့ရှိလို့ရှင်ငြိမ်းချမ်းရေးဟာလည်းတည်တံ့ခံမြဲနိုင်မှာမဟုတ်ပါဘူးဒီနှစ်ခုဟာနှစ်ခုစလုံးအတွက်ကျမတို့ကြိုးစားဖို့လိုပါတယ်ဒါကြောင့်ကျမတို့ဟာဒီနိုင်ငံမှာပြည်တွင်းစစ်ငြိမ်းသွားဖို့ဆိုတာကိုဦးစားပေးပြီးတော့ဆောင်ရွက်နေတာပါငြိမ်းပြည်တွင်းစစ်ငြိမ်းဖို့လှုပ်ထားတဲ့တစ်ချိန်တည်းမှာပဲကျမတို့ရဲ့တိုင်းရင်းသားပြည်သူပြည်သားများအလုံးဖွံ့ဖြိုးတိုးတက်ဖို့လည်းကြိုးစားနေတာဖြစ်ပါတယ်
ဒီကနေ့နေပြည်တော်မှာကျင်းပတဲ့မြန်မာဒီမိုကရေစီကူးပြောင်းမှုဖြစ်စဉ်သုံးသက်ဆွေးနွေးပွဲ Forum on Myanmar Democratic Transition အခမ်းအနားအဖွဲ့မိတ်ကူမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကအဲ့ဒီလိုပြောဆိုလိုက်တာဖြစ်ပါတယ်။ဒါအပြင်လွတ်လပ်ရေးအတွက်ကြိုးပမ်းခဲ့ကြတဲ့ခေါင်းဆောင်ကြီးတွေပါဝင်ဆောင်ရွက်ခဲ့ကြတဲ့ပုဂ္ဂိုလ်တွေအားလုံးကိုကျေးဇူးတင်ကြောင်းလည်းပြောဆိုသွားပြီးတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်ပြုပြင်ပြောင်းလဲရေးလှုပ်ဆောင်တဲ့နေရာမှာမန်ကန်နဲ့နီလန်အပြင်ဂုံတိတ်ခါရှိရှိနဲ့လှုပ်ဆောင်ဖို့လိုအပ်တယ်လို့လည်းဒေါအောင်ဆန်းစုကြည်ကပြောပါရယ်
။ပန်းတိုင်တစ်ခုဆိုတာပန်းတိုင်ကိုပဲကြည့်လို့မဖြစ်ပါဘူး။ပန်းတိုင်ကိုသွားတဲ့လမ်းကလည်းမှန်မှုလိုပါတယ်။တချို့ကဆိုလို့ရှိရင်ပန်းတိုင်ရောက်ရင်ပြီးရောဘယ်သူနီးနဲ့သွားဘယ်လူနီးနဲ့သွားသွားဆိုပြီးတော့ဒီလိုမြင်ကြပါတယ်။ကျမကတော့ဒီလိုမမြင်ပါဘူး။ဒီပန်းတိုင်ကိုသွားတဲ့လမ်းမှာသွားပုံသွားနေမမှန်လို့ရှိရင်ပန်းတိုင်ကိုရောက်သွားတဲ့အခါကျရင်ကိုမြုံမှန်းတယ်လို့မဖြစ်တတ်ပါဘူး။ဒီပန်းတိုင်ကိုကပုံပြက်ပန်းပြက်ဂုံတိတ်ခါမဲ့ဖြစ်သွားနိုင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ရောက်အောင်လာတဲ့လမ်းကဂုံတိတ်ခါမဲ့ကလို့ဆိုလို့ရှိရင်ဒီလိုပဲဖြစ်မှာပဲ။ဒါကြောင့်ပန်းတိုင်ရောက်အောင်လုပ်တဲ့နီလာနေရာလဲမှန်ကန်မှုလို့တယ်တိတ်ခါရှိဖို့လို့တယ်။ကျမတို့ရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးဟာရည်ရွယ်ချက်မှန်တယ်လို့လုပ်ပုံလုံးနည်းလမ်းစဉ်ကလဲမှန်မှုဟာအင်တာမအရေးကြီးပါတယ်။အများပြောလို့ရှိပါတယ်ကိုပိုင်အစိုးရဟာမလုံလောက်ဘူးကောင်းတဲ့အစိုးရဖြစ်ဖို့လိုတယ်ဆိုတာပ
ါဒီမိုကရေစီထူထောင်တယ်ဆိုတာယဉ်ကျေးမှုတစ်ခုကိုထူထောင်တာဖြစ်ပြီးဒီမိုကရေစီယဉ်ကျေးမှုဆိုတာဟာလည်းပြည်သူတွေကနေစတာဖြစ်တဲ့အတွက်ဒီမိုကရေစီထူထောင်တဲ့နေရာမှာပြည်သူတွေအားလုံးပါဝင်ဖို့ကအင်မတန်မှအရေးကြီးတဲ့အကြောင်းလဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောပါတယ်မြန်မာနိုင်ငံအတွင်းတည်ငြိမ်ရေးဒီမိုကရေစီစနစ်အပြစ်အမြင့်တွေရေးအတွက်ကြိုးပမ်းတဲ့နေရာမှာစီးပွားရေးနိုင်ငံရေးလူမှုရေးပါဝင်နိုင်ငံတွင်းမှာရှိတဲ့ပြဿနာပေါင်းစုံဘက်ကနေကြီးဖို့လိုပြီးကိုလိုချင်တဲ့တစ်ဖက်တည်းကိုပဲဦးစားပေးပြီးကြည့်လို့မရတဲ့အကြောင်းဒေါအောင်ဆန်းစုကြည်ကပြောပါရယ်ဒါအပြင်ဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်စီးပွားရေးပြုပြင်ပြောင်းလဲရေးလုပ်တဲ့နေရာမှာလည်းလွယ်ကူတဲ့ကိစ္စတစ်ခုမဟုတ်ဘူးလို့လည်းသူကထပ်သွင်းပြောဆိုသွားပါရယ်ဒီမိုကရေစီစနစ်အတွင်းမှာအမြင်မတူညီမှုတွေရှိနေနိုင်ပေမဲ့လည်းတဦးနဲ့တဦးအပြန်အလှန်လေးစားပြီးညီညွတ်မှုရှိဖို့ဟာလည်းအရေးကြီးကြောင်းလဲဒေါအောင်ဆန်းစုကြည်ကပြောပါရယ်အခုကျင်းပတဲ့မြန်မာဒီမိုကရေစီကူးပြောင်းမှုဖြစ်စဉ်သုံးသပ်ဆွေးနွေးပွဲမှာစစ်ဘက်အုပ်ချုပ်မှုမှအရက်ဘက်အုပ်ချုပ်ရေးသို့ဗဟိုဦးစီးစနစ်မှဈေးကွက်စီးပွားရေးသို့စစ်ပွဲမှသည်ငြိမ်းချမ်းရေးစီသို့ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးကြတာဖြစ်ပါရယ်ဆွေးနွေးပွဲကိုပင်တိုင်ဆွေးနွေးကြတဲ့သူတွေကတော့မြန်မာနိုင်ငံအမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းမြန်မာနိုင်ငံဆိုင်ရာအိန္ဒိယတန်အမတ်ကြီးဗီဂရမ်မစ်စရီရန်ကုန် Heritage Trust ရန်ကုန်မြို့ပြအမွေအနှစ်စောင့်ရှောက်ရေးအဖွဲ့ရဲ့ဥက္ကဋ္ဌဒေါက်တာသန့်မြင့်ဦးနဲ့ရန်ကုန် Store Exchange မှာအများပိုင်ကုမ္ပဏီတစ်ခုဖြစ်တဲ့ FMI ရဲ့ဥက္ကဋ္ဌမစ္စတာဆာချ်ပန်တို့ပါဝင်ဆွေးနွေးကြတာဖြစ်ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကတော့အခုလိုမြန်မာဒီမိုကရေစီကူးပြောင်းမှုဖြစ်စဉ်သုံးသပ်ဆွေးနွေးပွဲကိုပြုလုပ်တာဟာတင့်တော်တဲ့ဆွေးနွေးပွဲတရားဖြစ်ကြောင်းနဲ့ဆွေးနွေးပွဲကနေလက်တွေ့ကြတဲ့အဖြေကိုရှာကြဖို့ကိုလည်းတိုက်တွန်းပြောဆိုသွားပါရရှင်
ရှာဖောင်ပြောပြခဲ့တာပါရှင်အခုရခိုင်ပြည်နယ်လုံခြုံရေးစတင်တိုးမြင့်ဆောင်ရွက်နေတဲ့အခြေအနေကိုလည်းပြောပြပေးပါဦးမယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာတပ်မတော်ကလုံခြုံရေးတွေတုံ့ပြန်ချထားလိုက်တဲ့အပေါ်အပြစ်အဝကျဉ်းနှံ့မှုရှိပြီးကြိုဆိုတယ်လို့ရခိုင်အမျိုးသားပါတီဥက္ကဋ္ဌကပြောပါတယ်အခုလိုတပ်တွေထပ်ပြီးတုံ့ပြန်ချထားလိုက်တာဟာဒေသခံပြည်သူတွေရဲ့လုံခြုံရေးစိုးရိမ်ကြောင်းကြမှုကြောင့်ဖြစ်တယ်လို့ပြည်နယ်အစိုးရတာဝန်ရှိသူတဦးကလည်းပြောပါတယ်ဒါ့အပြင်ရသေးတောင်မြို့နယ်အတွင်းတချို့နေရာတွေမှာညမထွက်ရအမိန့်ထုတ်ပြန်သွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်ဒီအကြောင်းအပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပေးမှာပါရှင်
ဟုတ်ကဲ့ပါရခိုင်မျိုးသားပါတီ ANP ခေါင်းဆောင်တွေနဲ့တမတော်ကာကွယ်ဦးစီးချုပ်တို့နေပြီးတော့မှတွေ့ဆုံပြီးတဲ့နောက်ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးအင်အားတွေထပ်မံတိုးမြင့်ချထားခဲ့တာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ရခိုင်မျိုးသားပါတီရဲ့ဥက္ကဋ္ဌဒေါက်တာအေးမောင်ကိုမေးမြန်းကြည့်တဲ့အခါမှာသူကအခုလိုပြောပါတယ်။
ကျွန်တော်တို့တင်ပြတဲ့ပုံမှာချက်ချင်းအရေးယူဆောင်ရွက်ရမယ့်လုပ်ငန်းတွေကိုတမတော်ကာကွယ်ဦးစီးချုပ်ဘက်ကသိပါတယ်။အဲ့တော့ကြိုတင်စီစဉ်ထားတာလည်းဖြစ်ကောင်းဖြစ်မယ်။ကျွန်တော်တို့နဲ့တွေ့ဆုံဆွေးနွေးတဲ့အခါမှာကျွန်တော်တို့နဲ့အတူထပ်တူဖြစ်ကြောင်းကိုပြဖို့အတွက်လေးပဲရခိုင်လူကိုပြဖို့အတွက်လေးပဲရခိုင်လူရဲ့ခုနလိုနေဆက်မှာရှေ့တန်းမှာအသက်ဆွတ်ပြီးကမှကာကွယ်နေကြတာကိုထပ်ပြီးတော့ကာကွယ်နိုင်အောင်အင်အားတရအနေနဲ့ကုညင်ပန့်ဖို့ရမယ့်တာဝန်ဒီတပ်မတော်မှာရှိတယ်ဆိုတာကိုပြဖို့အနေနဲ့လေးပဲတော့ခုလိုတက်တွေကိုရွှေ့ပြောင်းတာလေးဖြစ်နိုင်ပါတယ်ငကိုကလေးကစီစဉ်ထားတာလေးပဲဖြစ်နိုင်ပါတယ်
ဆရာတို့ဒီဆွေးနွေးပွဲမှာတင်ပြခဲ့တဲ့ဥစ္စာတွေနဲ့ပတ်သက်ပြီးတော့တမတော်ရဲ့တုံ့ပြန်မှုကိုရောဆရာတို့ဘက်ကဘယ်လောက်ထိခြေနဲ့အာရမှုရှိလဲ
တရားရာဂိုင်းလုံးခြေနဲ့ကြပ
ြတွေးဆုံတဲ့အချိန်မှာဆရာတို့လုံခြုံရေးကိုထပ်ပြီးတော့တိုးမြင့်ချထားဖို့ဆိုတဲ့ကိစ္စကိုလည်းတောက်ဆုခဲ့မှာ
မှန်တယ်ဗျကျွန်တော်တို့ကဏ္ဍ၄-၅ခုကိုကျွန်တော်တို့ရဲ့အမြင်နဲ့ပတ်သက်လို့နော်တ တင်ပြပါရယ်အဲ့တော့ကျွန်တော်တို့အဓိကတော့ဘာကို concern ဖြစ်တယ်လို့ဆိုရင်ဌာနေတိုင်းရင်းသားတွေတော့ဒီလိုနေစုံနေပြားမှာ200ခန်းလုံးလောက်ပဲအခုကာလမှာရှိလို့ရပြငကိုကတော့အများကြီးပို့ပြအဲ့ဒီ200ခန်းလုံးစွန့်ခွာခဲ့လို့ရှိရင်ကျွန်တော်တို့မခုခံမကာကွယ်လက်ရပေးနဲ့ကျွန်တော်တို့ရဲ့အထုတ်ချာအနာကျွန်တော်တို့နိုင်ငံတို့ရဲ့နေမြေတစ်စိတ်တစ်ပိုင်းကိုပေးလိုက်ရတော့မယ်အဲ့ဒီသဘောထပ်တူကြကြပါတယ်အဲ့ဒါကြောင့်နေရက်ကိုမစွန့်ခွာနိုင်တော့အောင်လုံခြုံမှုအစီအမံပေးဖို့လို့ဒီစိတ်ပိုင်းရုပ်ပိုင်းလုပ်ငန်းခွင်အဲ့ဒါတွေကိုကျွန်တော်တို့အပြန်အလှန်ကျွေးကြပါတယ
်ဆိုတော့ဟိုတနေ့ကကျွန်တော်တို့ပြောတဲ့အထက်မှာဒီပြည်သူစစ်ဖွဲ့ဖို့ဆိုတဲ့ကိစ္စပါပါတယ်အဲ့ဒီကိစ္စကိုရောတက်မတော်ကာကွယ်ဦးစီးချုပ်နဲ့တွေ့တဲ့အချိန်မှာတင်ပြခဲ့ပါသလား
တင်ပြပါတယ်ဗျာ
တက်မတော်ကာကွယ်ဦးစီးချုပ်ဘက်ကရောသူ့ရဲ့တုံ့ပြန်မှုသူ့ရဲ့သဘောထားကဘယ်လိုရှိပါလဲ
တက်မတော်ကာကွယ်ဦးစီးချုပ်ဘက်ကတဘောဓာတ်ကိုကျွန်တော်ပြန်ပြီးပို့ခဲ့ပါတယ်။တော့တော်တော်လေးပဲအဲလုံခြုံမှုရှိအောင်နော်တင့်လျော်သလိုစီမံရမယ့်တာဝန်ကတော့တက်မလို့ကြီးကြီးပိုင်းအားလုံးမှရှိပါတယ်။တော်လူတို့ယုံကြည်လောက်တဲ့လုံခြုံမှုစီးတစ်ခုကိုရအောင်လို့တို့ဆောင်ရွက်ပေးမယ်လို့ကျွန်တော်တို့ယုံကြည်ပါတယ
်။ဟုတ်ကဲ့။နောက်တစ်ခုကအခုဒီဟိုစစ်တွေပေါ့နော်တက်ဖွဲ့ဝင်တွေထပ်ပြီးတော့ချထားလိုက်တဲ့အတွက်ဒီနိုင်ငံတကာဘက်ကစိုးရိမ်မှုတွေလည်းရှိလာနေပါတယ်။အဲ့ဒီအပေါ်မှာရောဆရာအနေနဲ့ဗာများပြောလို့ပါလဲ။
ကမ္ဘာတော့ကိုပြည်ရင်းရေးပြီလေကိုမြေရဲ့ချုပ်ချာအာဏာမှာကိုတိုင်းရင်းသားတွေကိုလေပင်ဖြတ်တယ်ဗျအကြမ်းဖက်တယ်ဗျเนาะခုနလိုပေါ့တာလီဘန်ပုံစံ ISIS ပုံစံမျိုးဗျခုနလိုမယူယိုမာမှာချစ်ခုတ်ယူပြီးကမှယွာရီမှာခုနတို့တို့ပျောက်ကြားပုံစံမျိုးနဲ့အယောင်ဖြတ်ပြီးကမှကိုတိုင်းရင်းသားတွေဌာနေတိုင်းရင်းသားတွေကိုရာပေါင်းများစွာအထိအသက်မခံရအောင်လို့ဖြင့်เนาะခုစေကနန်းတော်တော်များများရှိနေပါပြီဒါလို့အမေတာဝန်ဒီအစိုးရနဲ့လုံခြုံရေးဖွဲ့စည်းများအားလုံးကတာဝန်ရှိဖို့ဗျ။အဲ့တော့အစိုးရရဲ့လုပ်ငန်းတာဝန်တွေလုပ်ငန်းဆောင်ရွက်မှုတွေကိုကျွန်တော်တို့အားမရတဲ့အခါမှာလုံခြုံမှုအဖွဲ့အစည်းအကြီးကြီးဖြစ်တဲ့ဖွဲ့စည်းပုံခြေကဥပဒေရလည်းတည်တံ့တာဝန်ရှိတဲ့ပုဂ္ဂိုလ်ကိုကျွန်တော်တို့ချိတ်ကပ်ရတာပို့ဗျ။နိုင်ငံတကာရဲ့ concern ကိုကျွန်တော်တို့သဘောပေါက်ပြီးတော့ကျွန်တော်လည်းမခံဘူး
။ဟုတ်ကဲ့။
ကျွန်တော်တို့နိုင်ငံတစ်ခုရဲ့ချုပ်ချာအာဏာကိုကျွန်တော်တို့လွတ်ပံ့ခွင့်ရှိတယ်။ဌာနေတိုင်းရင်းသားများရဲ့သက်ဝင်စီစဉ်လုံခြုံမှုအတွက်ကာကွယ်ပံ့ခွင့်ကျွန်တော်တို့နိုင်ငံအစိုးရမှရှိတယ်။တက်မှမှရှိတယ်။တိုင်းရင်းသားတွေဖြစ်တဲ့အဲ့ဒီမှာရှိတဲ့ရခိုင်မျိုးသားလုံးမှာကျွန်တော်တို့မှလုပ်ပါဘူး။ဒီနိုင်ငံတကာရဲ့ဆွေးနွေးပွဲမှုကိုမှကျွန်တော်တို့ခုနပြောသလိုပေါ့ကျွန်တော်တို့ကအဲသဘောပေါက်တယ်တော်တော်ကျွန်တော်လည်းမခံဘူ
း။တက်တီချထားတဲ့ကိစ္စကဒီအစိုးရရဲ့ဆုံးဖြတ်ချက်မဟုတ်ပဲတက်မတော်ကဓာတ်ရိုက်ဆုံးဖြတ်တာလို့ပြောလို့ရမလား
။အဲ့ဒါတော့ကျွန်တော်တို့မပြောတတ်ဘူး။ဘုမုံလည်းပြောတာအစိုးရကိုအားမရဘူး။ပြည်နေကိုအားမရဘူး။ပြည်ထောင်စုကိုအားမရဘူး။လွတ်တော်ကိုအားမရဘူး။ကျွန်တော်တင်လာအားလုံးကိုပိတ်ပင်နေတယ်။အဲ့တော့ကျွန်တော်တို့အစိုးရကိုရှုထမ်းလို့ပေါ့အောင်ထွက်တော်ကတည်းကတင်လို့မရတဲ့ခါမှာကျွန်တော်တို့ကကိုယ့်လူတွေအတက်နဲ့ဆုံးစူးစမ်းပေးရတာပေါ့ဗျာဒါကိုသဘောပေါက်စေချင်တယ
်ရခိုင်ပြည်နယ်မြောက်ပိုင်းကိုမြမတက်မတော်ကတပ်ဖွဲ့တွေဆီလို့ချထားတဲ့ပတ်သက်ပြီးတော့ပြည်내အစိုးရအတွင်းမှုဥတ္တမောင်ဆွေကလည်း VOE ကိုအခုလိုရှင်းပြပါတယ
်စစ်စင်ရေးဟိုဒါကျွန်တော်တို့တိုင်းပြည်မှာလိုအပ်ချက်ရကျွန်တော်တို့ပြည်သားတွေကဒီလိုကြိုးရင်းဆိုရင်ကြောက်ကြနေတာဖြစ်တဲ့အတွက်သူတို့ရဲ့နော်ဒီစိတ်ပိုင်းဆိုင်ရာဆိုရင်ကြောက်ကြမှုတွေလည်းဟိုဟာဖြစ်အောင်ဒီလိုကြိုးရင်းလည်းဆောင်ရွက်ရအောင်ပေါ့နော်ဆောင်ရွက်ရအောင်ဘာကိုရင်းဦးဌာနအနေနဲ့ဒါလောတာတွေဒါစီမဆောက်ရတာပ
ါမြမတမတော်ကမနေ့ဩဂတ်လ10ရက်နေ့မှာတက်ဖွဲ့တွေနောက်ထပ်ဆေးလွတ်ပြီးမောင်းတော်မျိုးနယ်အတွင်းမှာပုံမှန်144ညမထွက်အမိန့်ကိုနောက်ထပ်နှစ်လထပ်တိုးလိုက်တဲ့အချိန်မှာပဲရသေးတော်မျိုးနယ်အတွင်းကတချို့နေရာတွေမှာလည်းညမထွက်အမိန့်ကိုထုတ်ပြန်သွားမှာဖြစ်တယ်လို့ဦးတမောင်ဆွေကပြောပါတယ
်ရသေးတော်မျိုးနယ်ကငင်းကြီးတချို့ပေါ့ငင်းကြီးတို့ကကျွန်တော်ကညမထွက်အမိန့်ည9နာရီနေ့မနေ့9နာရီထိကျွန်တော်ထုတ်ပြန်မှာဖြစ်ပါတယ်ရသေးတော်တွေကတချို့ပေါ့လို
့ပေါ့ဟုတ်ကဲ
့ပြန်ကြည့်နေမယူတော်နေတော့
လုံလုံရေးချီနေရတက်ဖွဲ့ဝင်အားဘလောက်ဆိုတာကိုမပြောနိုင်ပေမဲ့အခုနောက်ဆုံးသိရသလောက်တော့ဒီတက်ဖွဲ့တွေဟာအခုခါမှာစစ်တွေကနေထွက်ပြီးတော့ပူးစီတောင်မောင်တော်နဲ့မယူတောင်တန်းဒေသဘက်ကိုသွားနေပြီဖြစ်တယ်လို့သူကပြောပါတယ်ခင်ဗျာ
ရခိုင်ပြည်နယ်မှာညမထွက်ရအမိန့်တက်တန်းထပ်တိုးတာနဲ့လုံခြုံရေးကိုလည်းစတင်တိုးမြှင့်နေတဲ့အကြောင်းကိုရနိုင်ဆက်သွယ်မေးမြန်းထားကြတာပါရှင်အခုကချင်ပြည်နယ်ဘက်မှာတော့တိုက်ပွဲတချို့ရှိနေတဲ့အကြောင်းကိုလည်းပြောပြပေးပါဦးမယ်ကချင်ပြည်နယ်မိုးကောင်းမြို့နယ်နမ်တီမြို့ကစုံကျေးရွာထဲမှာမြမတက်မတော်နဲ့ဒေသရင်းအခြေပြုနေတဲ့ KIO ကချင်လွတ်လပ်ရေးတက်မတော်နဲ့ဒီကနေ့မနေ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်တက်မတော်ကရွာသားတွေကိုဖမ်းဆီးခဲ့သလိုရာနဲ့ချီတဲ့ရွာသားတွေလည်းစစ်ဘေးတိတ်ချောင်နေရပါတယ်အခြေအနေပြည်စုံကိုတော့ထိုင်းအခြေစိုက် VOE သတင်းတောက်နိုင်ကိုဟင်ကဆက်သွယ်မေးမြန်းပြီးသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါဒီနေ့မနက်မှာကချင်ပြည်နယ်မိုးကောင်းမြို့နယ်နမ်မသီးမြို့ကစုတ်ရွာတွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ရွာသားတူစီးကိုင်းမှုရှိတယ်လို့မြမသမတော်ကလည်းရွာသား3ဦးကိုဖမ်းဆီးသွားတယ်လို့ကစုတ်ချေးရွာသားတူကပြောပါတယ
်။ဒီချင်းချင်းနယ်မှာတော့ဒီမှာစစ်တပ်တွေအနောက်နဲ့လာပြီးလို့ဒီလိုတအားလုံးဒီမှာဒုက္ခရောက်နေလို့ဟောတောင်းလို့ဖမ်းသွားတယ်အတိအကျမကြည့်သေးဘူး ခွေလုံးလုံးဆိုတုံးရောက်ပြည်တယ်ဆရာမတရားဟိုဘုမာရုပ်ပေါ်ဖမ်းတယ်လို့လာပြည်တဲ့အချိန်မှာဟိုဒီရောက်ဒီမှာနည်းနည်းတန်ရရပြီဒီမှာရောက်လာတယ
်ဖမ်းဆီးခံရလူတွေကတော့ကျောင်းဆရာမစော်လွယ်ဆိုင်ဥငော်လာဥလစော်တို့ဖြစ်ပြီးလက်ရှိဘက်ကိုဖမ်းဆီးခေါ်ဆောင်သွားတာမသိဘူးလို့ရွာသားတွေကဆိုပါတယ်ရွာသားတွေအနေနဲ့တိုက်ပွဲဖြစ်ပွားစဉ်ထွေပြေးသိမ်းရှောင်နေရတဲ့အချိန်တွေရောက်မိမိပိုင်ပစ္စည်းတွေကိုဆဲဆောင်လာနိုင်ခြင်းမရှိဘူးလို့လည်းဆိုပါတယ်တိုက်ပွဲဖြစ်ပွားရရွာကရွာသားနေရာခန့်ဟာဘေးလွရ12မိုင်ကွာမှာရှိတဲ့နမ်မတိမြို့လမ်းခွကျေးရွာခရိယံဘုရားကျောင်းမှာခိုးလုံနေရတယ်လို့ဂူညီရေးဖွဲ့ဝင်ဦးလကြာကပြောပါတယ
်အခုဒုက္ခတွေဒီကျွန်တော်တို့ဒီမှာဘုရားကျောင်းမှာအကုန်လုံးစုရောက်နေကြပါဘူးနမ်မတိလမ်းခွကျေးရွာမြစ်ချင်းဘုရားကျောင်းနဲ့လမ်းခွကက်သလစ်ဘုရားကျောင်းမှာရောက်နေကြတယ်ကျွန်တော်တို့အခုကားက20လောက်ပတ်ခေါ်တာအခုအရောက်နေရာလောက်ရောက်နေပြီ
စစ်ဘေးရှောင်ရွာသားတွေကိုသက်ဆိုင်ရာဘာသာရေးဖွဲ့စည်းတွေလူမှုကူညီရေးဖွဲ့တွေကနေကူညီဆောက်ရှောက်သွားမယ်လို့ဦးလကြာကဆိုပါတယ်။လက်ရှိကချင်းပြည်နယ်အတွင်းမှာကချင်လွတ်လပ်ရေးဖွဲ့ KIU နဲ့မြန်မာသမ္မတတို့ကြားစစ်ရေးသိမ်းမှမှုတွေဆက်ဆက်ဆုစုလို့ဖြစ်ပွားနေပေမဲ့နှစ်ဖွဲ့စလုံးသတင်းထုတ်ပြန်တာမျိုးတော့မရှိသေးပါဘူး။အထူးသဖြင့်ကချင်းပြည်နယ်ဖားကသလိုင်းဒေသဘက်မှာရက်ဆက်ဆုစုလို့တိုက်ပွဲတွေဖြစ်ပွားနေစေလို့ကချင်ငင်းချမ်းရေးအကျိုးဆောင်ဦးဆန်အောင်ကပြောပါတယ
်။တပ်ကလည်းလုံခြုံမှုတွေတော့ဆောက်ရှိနေတာဆိုတော့နည်းနည်းကျွမ်းနာနေတော့တိုက်ပွဲတော့တော့ဆောက်ဖြစ်နေတဲ့အနေအထားမျိုးရှိပါတယ်။ဒီဟာဒီနေ့အနောက်ဆန်းကြီးပဲဒီဆေော်ရဲ့တမ်ဟာနဲ့အေရီးယားတွေရင်း6ရင်း14ရင်း20ဆက်တဲ့တော့အရင်ကအဖြစ်များပါ
KIU ဟာမြန်မာအစိုးရနဲ့ NCA ရဲ့လက်မှတ်ရေးသွင်းနိုင်ခြင်းမရှိသေးပဲ UWSA ဝပြည်သွေးစည်းညီညွတ်ရေးဖွဲ့ကဥဆောင်တဲ့မြောက်ပိုင်းတိုင်းဒေသလက်နက်ကန်ဖွဲ့မှပါဝင်နေပါတယ်။တစ်ဖက်မှာလည်း NCA ရဲ့လက်မှတ်ရေးသွင်းနိုင်ရေးအတွက်မြန်မာငင်းချမ်းရေးကော်မရှင်နဲ့ညီညွတ်တော်တိုင်းဒေသလူမှုများဖက်ဒရယ်ကောင်စီ UNSC ဆွေးနွေးရေးဖွဲ့တို့ကနေရန်ကုန်မြို့အမျိုးသားပြည်လည်သိမ်းမြေးရေးနဲ့ငင်းချမ်းရေးဗဟုသုတမှာဆွေးနွေးနေပါတယ်။အခုလိုနှစ်ဘက်ဖြစ်ပွားတဲ့စိုက်ပွဲတွေမှာရွာသားတွေကိုဖမ်းဆီးခေါ်ဆောင်တာလက်ရှိဖော်ဆောင်နေတဲ့ငင်းချမ်းရေးလုပ်ငန်းစဉ်တွေအပေါ်မှာပြည်သူတွေအယုံကြည်မဲ့စေတယ်လို့ကချင်ငင်းချမ်းရေးအကျိုးဆောင်ဦးဆောင်အောင်ကဆက်ပြောပါတယ
်ငင်းချမ်းရေးလည်းလက်နက်ကန်တဲ့အချင်းချင်းပဲငင်းချမ်းရေးလုပ်လို့မရပါဘူးပြည်သူလူထုကပါဝင်ရမယ်အစ်စဖြစ်နေတယ်တန်လျာဖြစ်နေပြည်သူလူထုရဲ့နာကျင်မှုတွေတာလန်တယ်ဒီငင်းချမ်းရေးအလောင်းဝင်နေပါတယ်ဒါကြောင့်ဘယ်တပ်ပေါ်ကပဲချစ်ချစ်ဒီလိုလိုသူ့အမျိုးသမီးတွေကိုအားနာစီရမျိုးကဖတ်နေဆုံးဆောင်ချပေါ်တော့ဘွားတပ်ပေါ
်အလားတူရှမ်းပြည်နယ်မြောက်ပိုင်းမန်စုံမြို့နယ်မှာမြမသမ္မတော်နဲ့တမ်းပလောင်တပ်ဖွဲ့တို့ကြားဖြစ်ပွားခဲ့တဲ့စိုက်ပွဲပြီးသမ္မတော်ကနေမန်စုံမြို့ကန်10ဦးကိုဖမ်းဆီးမှုတွေရှိနေတယ်လို့လဲတမ်းပလောင်ကိုပိုင်အုပ်ချုပ်ခွင့်ရသေးတာအုပ်ချုပ်ရေးဖွဲ့သာဝန်ရှိသူတွေကပြောပါတယ်လက်ရှိကချင်းပြည်နယ်ရှမ်းပြည်နယ်ဒေသဘက်မှာတိုင်းဒေသနဲ့ကိုင်ဖွဲ့တွေနဲ့မြမသမ္မတော်တို့ကြားစည်ရေးသိမ်းမှနေဆဲဖြစ်တယ်လို့စည်ရေးပြိပခဖြစ်စဉ်တွင်နှစ်ဖက်သက်တွေကလည်းလူခွေရေးချိုးဖောက်မှုဖြစ်စဉ်တွေရှိနေတယ်လို့လဲမြန်မာနိုင်ငံအမျိုးသားလူခွေရေးကော်မရှင်တာဝန်ရှိသူကပြောပါတယ်ခင်ဗျာ
နိုင်ကုန်းအိမ်ပြောပြသွားခဲ့တာပါရှင် VO American တန်ရက်တောက်ကြနေညာပိုင်းစီစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုစနေညတိုက်ရိုက်လေးလိုက်မှာဘယ်ကြောင်ရာကိုဆွေးနွေးကြဖို့ရှိသလဲဆိုတာပြောပြရင်းစနေညတိုက်ရိုက်လေးလိုက်ကိုဖိတ်ခေါ်ပြရစီရှင်
အစိုးရရဲ့ဝန်ထမ်းခံထားရေးမူဝါဒတွေပွင့်လင်းမြင်သာမှုရှိဖို့ပြီးခဲ့တဲ့ရက်ပိုင်းအတွင်းဆန္ဒပြတောင်းဆိုမှုပေါ်ပေါက်ခဲ့ပါတယ်။အစိုးရရဲ့ဝန်ထမ်းခံထားရေးမူဝါဒပွင့်လင်းမြင်သာမှုအတိုင်းအတာနဲ့ပတ်သက်လို့အခုလာမယ့်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးဖို့ VOA ရဲ့တယ်လီဖုန်းနံပါတ် ၁-2323-2555 လေးကိုဆက်သွယ်နိုင်သလို email လိပ်စာ bamist@voanews.com ကိုလည်းဆွေးနွေးလို့တဲ့အကြောင်းအရာဖြစ်ဖြစ်တယ်လီဖုန်းနံပါတ်ဖြစ်ဖြစ်ကြိုတင်ပေးပို့ထားစီခြင်းပါတယ်ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်
ဝေကထုတ်လွှင့်ပေးနေတဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းတွေကိုစနေနေ့အင်္ဂါညဘက်တွေမှာတပတ်ကို2ချိန်ပုံမှန်တင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။စနေညတိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။ VOA American အတန်ကိုအီးမေးလ်ကဆက်သွယ်လို့ရင် bamis@voanews.com ကိုစာရေးသားနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 8:00 ကနေ9:00အထိတစ်ချိန်နေ့လယ်12:00ကနေနေခင်း1:00အထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6:00ခွဲကနေ9:00အထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9:00ကနေ10:00အထိအစီအစဉ်ကိုတော့ လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဩဂုတ်လ17ရက်တောက်ကြနေညပိုင်း VOE အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်အခုည10နာရီအထိလွှင့်ထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေထဲမှာတော့အမျိုးသမီးကန္တာသုတဆုံလင်အမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာမှာတော့
ကြောင်းမြေလို့ခေါ်ဖို့ဆိုရင်တကယ်တမ်းဒါကတွင်းတွက်တဘာဝတွင်းတွက်ဖြစ်ရပါမယ်နော်လူလုတာမဖြစ်ရပါဘူး။နောက်သူ့မှာခုနလိုပဲပေါ့။လှပမှုရယ်၊ကြံ့ခိုင်တည်မြဲမှုရယ်၊ရှားပါမှုရယ်၊ဒါဒီချင်းသုံးရပြည့်စုံပါပါ။
ကြောင်မြတ်ပညာရှင်တဦးနဲ့ဆက်သွယ်မိ мян ထားတာကိုနားဆင်နိုင်ပါတယ်ရှင်။ဒီလိုအစီအစဉ်တွေကမှအခုရင်ဆုံးအမျိုးသမီးခန္ဓာကိုနားဆင်ကြရပါမယ်။အင်္ဂါဂျိုဘော်မှာစူးစမ်းလေ့လာဖို့တက္ကရာ2020ပြည့်မှာလွတ်တင်မဲ့ဂျိုဘော်သွားရင်နဲ့အတူမောင်းသူမဲ့ကင်းထောက်ဒရုန်းရဟတ်ယာဉ်တစ်မျိုးကိုပါထည့်သွင်းပေးဖို့ NASA ခေါ်အမေရိကန်အာကာသစူးစမ်းလေ့လာရေးဌာနကပြင်ဆင်နေပါတယ်။အဲ့ဒီ Mars 2020 Rover Mission မှာအတူလွတ်တင်နိုင်ဖို့မျှော်လင့်တဲ့ Mars Scouting Helicopter ကို NASA ရဲ့ JPL လို့အတူကောက်ခေါ်တဲ့ဌာနခွဲကစူးစမ်းနေတာမှာဒီစီမံကိန်းကိုဦးဆောင်နေသူကမြန်မာအမျိုးသမီးမတ်မီမီအောင်ဖြစ်ပါတယ်။အာကာသစူးစမ်းလေ့လာရေးမှာမတ်မီမီအောင်ရဲ့ဦးဆောင်မှုအခမ်းအနားကိုဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာဒေါ်လလတန်ကတင်ပြပေးထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve
having nothing fancy right in life compared to you know the more privileged countries you do have
view of နိုင်ငံတွေနဲ့ဆိုင်ကျမတို့နိုင်ငံကတိတ်ထွထွထွထွဘာမှမရှိပေမဲ့ကျမတို့မြင်တွေ့ရတဲ့ကောင်းကင်ပြင်ကြီးကတော့အတူတူပါပဲကောင်းကင်ပြင်မှာဘာတွေများရှိနေမလဲနေဆက်ကြဝလာစသဖြင့်ကဘာတွေရှိကြသလဲဒီမေးခွန်းတွေဟာခဏအထိပါပဲတဘာဝနဲ့ပတ်သက်လို့တာမန်လူတွေမေးနေကြတဲ့မေးခွန်းတွေပါကျမတို့လူသားတွေဘယ်ကစားခဲ့ကြသလဲကျမတို့ကဘာကြိုကြီးတစ်ခုတည်းတက်ရှိရှိတာလားဒီမေးခွန်းတွေဟာကျမတို့အတွက်သိကိုသိလိုတဲ့ဆန္ဒပြင်းပြလှပါတယ
်အဲ့ဒါကတော့ NASA ကအမေရိကန်အာကာသစူးစမ်းလေ့လာရေးဌာနရဲ့ကောက်တက်ခေါ်ကယ်လီဖိုးနီးယားစစ်မှုတက္ကသိုလ်မှာ JPL လို့တူကောက်ခေါ်တဲ့ Jet Propulsion Laboratory ဌာနမှာအင်္ဂါဂျိုကိုလွတ်တင်ဖို့စီစဉ်ရှိတဲ့Mars Helicopter Project ကိုဦးဆောင်နေသူမြန်မာအမျိုးသမီးမတ်မီမီအောင်ပဲဖြစ်ပါတယ်။သူဟာ JPL ဌာနမှာထူးခြားတဲ့မြို့သမီး14ဦးနဲ့တူအပါဝင်ဖြစ်ပြီးတော့သူ့အကြောင်းကိုအခုလိုဌာနရဲ့ website မှာဗီဒီယိုမှာဖော်ပြထားတာဖြစ်ပါတယ်။ JPL ဌာနမှာအမျိုးသမီးထူးခြားသူ14ဦးလို့ရှိရမှာအာရှနိုင်ငံကမြန်မာအမျိုးသမီးမတ်မီမီအောင်အပါဝင်ဗီယက်နမ်ကလှစ်စီးပြေးဒုက္ခသည်အဖြစ်အမေရိကန်ကိုရောက်ခဲ့သူမလနီချောခမာနီလက်ချက်ကြောင့်ဖခင်ဖြစ်သူဆုံးရှုံးခဲ့သူကင်ဘောဒီးယားနိုင်ငံသူခနာရာအလက်စ်နဲ့ဗီယက်နမ်မှာဆေးကုမျိုးကြဆုံးပြီးအင်ဒိုနီးရှားဒုက္ခသည်စခန်းမှာတနေ့နေထိုင်ခဲ့ရကလျှစီးပြေးဒုက္ခသည်အဖြစ်ရောက်ရှိလာတဲ့ဟေဒီဟာမန်အဆရှိတဲ့အရှိတောင်အာရှကဆီးပြေးဒုက္ခသည်တွေလည်းပါဝင်လာတွေ့ရပါတယ်လက်ကဘာကိုသွားရောက်ဖို့စူးစမ်းခဲ့တဲ့ခီးစဉ်တွေမှာခီးစဉ်ကိုထိန်းချုပ်တဲ့စခန်းတွေမှာအမျိုးသမီးတွေပါဝင်မှုကတိတာစွာနေပါခဲ့ပြီမဲ့လို့လေခုလိုရှေ့ဆောင်အမျိုးသမီး14ဦးတို့ရုပ်ပုံနဲ့တကွသူတို့ရာထူးတာဝန်တွေထမ်းဆောင်နေတာကိုမြင်တွေ့ရခြင်းအပြင်အာကာသစူးစမ်းလေ့လာမှုမှာရှေ့တန်းကပါဝင်လာတဲ့ဒီအမျိုးသမီးတွေရဲ့ပုံရိပ်တွေဟာအားကြစရာကောင်းတယ်လို့ဆိုရမှာပါစက်ကြဝလာကြီးမှာမစူးစမ်းမရှာဖွေရသေးတဲ့နေရာသစ်တွေကိုရှာဖွေရမှာအခုလိုညံရီထက်မြက်ထူးကျွန်ပြီးအားကြစရာကောင်းလာတဲ့အမျိုးသမီး14ဦးကိုကြည်ကြင်အားဖြင့်ကမ္ဘာထမန်းကနိုင်ငံအမျိုးမျိုးကလာခဲ့ကြပြီမဲ့လို့လေကောင်းကင်မြင့်ကြီးရဲ့အမ်ခမ်းဘွေရာကိုလေ့လာစူးစမ်းတဲ့အရေးအသွေးမှာတော့သူတို့တွေဟာအလုံးတူညီကြတာတွေ့ရတယ်လို့လေ JBL ရဲ့အဖွင့်စာမျက်နှာမှာဖော်ပြထားပါတယ်မြန်မာအမျိုးသမီးမတ်မီမီအောင်ကတော့အမေရိကန်အာကာသစူးစမ်းလေ့လာရေးဌာန NASA မှာ JPL ရဲ့ Autonomous Systems ဌာနမှာလက်ထောက်ညွှန်ကြားရေးမှူးတူလည်းဖြစ်ပါတယ်။လောလောဆယ်သူဟာ Mars Ingenuity ကိုစူးစမ်းလေ့လာရမှာတုံးနိုင်တဲ့ Mars Helicopter စီမံကိန်းမှာ မန်နေဂျာတူလည်းဖြစ်ပါတယ်သူကအမေရိကန်ပြည်ထောင်စုမှာမွေးဖွားခဲ့ပြီးမိဘတွေကတော့သင်္ချာပညာရှင်နဲ့အစားအစာဆိုင်ရာဓာတုပညာရှင်တွေဖြစ်ခဲ့ပါတယ်သူအသက်2နှစ်ခွဲအရွယ်မှာ1980ခုနှစ်ဖြစ်တဲ့စစ်အာဏာသိမ်းပြီး7နှစ်အကြာမှာမြန်မာနိုင်ငံကိုမိသားစုပြန်ခဲ့ရမှာထိုစီမြန်မာနိုင်ငံမှာဒီမိုကရေစီခွင့်ရေးခေါင်းပါကစီးရဲမွေတည်ပြီးလူခွင့်ရေးချိုးဖောက်မှုတွေဖြစ်ပွားနေတာလည်းဖြစ်ပါတယ်။ဒါကြောင့်မလို့သူတို့မိသားစုနေခဲ့ရတဲ့ဘဝနဲ့ပတ်သက်လို့အခုလိုသူကဗီဒီယိုမှာပြောပြခဲ့ပါတယ
်။ Life in Burma Myanmar now called is very different. There were just very few things that were available to regular families.
မြန်မာနိုင်ငံမှာနေထိုင်ခဲ့ရတဲ့ဘဝကတိတ်ကိုကွာခြားပါတယ်။တမန်မိသားစုတွေတက်နိုင်တဲ့ပစ္စည်းကလည်းရှားပါတယ်။ကျမနေခဲ့တာကရိုးရိုးအိမ်ပါပဲ။ကျမ်းပြင်ကတမန်တလင်းဖြစ်ပြီးတော့အိမ်ရှိမှာရေတွင်းတယ်ပါ။ကျမတို့စီမှာ TV မရှိပါဘူး။ရေဒီယိုဆိုလည်းကိုဖွင့်ချင်တိုင်းဖွင့်နားထောင်လို့မရပါဘူး။တချို့ရက်တွေတချို့အချိန်တွေကျမကိုနားထောင်ချင်တာတွေကိုနားထောင်ခဲ့ရပါတယ
်။အကျက်တဲတွေကြားကသူအသက်17နှစ်အရွယ်မှာမိဘနှစ်ပါးဟာမလေးရှားတက္ကသိုလ်မှာအလုပ်ရခဲ့ကြရကသူကမလေးရှားရှိအင်္ဂလိပ်ကျောင်းတစ်ကျောင်းကိုပို့နိုင်ခဲ့ပြီးမမီမီအောင်ဟာစာကြိုးစားခဲ့တဲ့အတွက်ကြောင့်လည်းမိဘတွေကသူအသက်16နှစ်မှာသူ့ကိုအမေရိကန်ပြည်ထောင်စုကိုပို့ခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာသူဟာအယ်လီနိုယ်တက္ကသိုလ်မှာ1988ခုနှစ်ကသိပ္ပံပွဲ့ရခဲ့ပြီး1990ခုနှစ်မှာတော့ကျက်စစ်အင်ဂျင်နီယာမဟာသိပ္ပံပွဲ့ကိုရရှိခဲ့တာဖြစ်ပါတယ်။အင်္ဂါဂျူပေါ်မှာစူးစမ်းလေ့လာဖို့2020မှာလွတ်တင်မဲ့ဂျိုဘော်သွားယင်တွေမှာမောင်းသူမဲ့ drone ယင်အမျိုးအစားကိုတပါးဒီပို့ဆောင်ဖို့ NASA ကပြင်နေတဲ့အဖွဲ့မှာသူကဥဆောင်နေတာဖြစ်ပါတယ်။သူတို့အဖွဲ့အနေနဲ့2020မှာအင်္ဂါဂျိုကိုလွှတ်တည်မဲ့ Rover Cars စရုပ်ယင်နဲ့အတူ MSH လို့ခေါ်တဲ့ Mars Scouting Helicopter မောင်းသူမဲ့ drone ယင်ကိုထည့်ပေးဖို့စီစဉ်နေတဲ့အကြောင်းကို2015ခုနှစ်ကGaltic တက္ကသိုလ်ကကြီးမှုတဲ့ရှင်းလင်းပွဲမှာသူကအခုလိုတင်ပြသွားခဲ့ပါလေ
It's going to scout ahead of a planetary surface rover to provide high resolution aerial images. Okay, so the thought is for a high resolution camera to complementary to a rover, you know, be able to fly far ahead of the rover.
အင်္ဂါဂျိုမျက်နှာပြင်မှာသွားနိုင်တဲ့ rover ယင်းလေးလေ့လာဖို့မထွက်ခင်မှာမောင်းသူမဲ့ drone ယင်းကသူ့မှာတက်ထားတဲ့ကင်မရာနဲ့ကောင်းကင်တပ်ပုံတွေရိုက်ပို့ပြီးကြိုတင်ပြီးတော့စူးစမ်းပေးမှာပါမောင်းသူမဲ့ drone ရဟတ်ယင်းကကြိုပြန်တမ်းပြီးပို့ပေးတဲ့ပုံတွေကို rover မှာရှိတဲ့ဆက်ကစစ်ဆေးပြီးတော့သိပ္ပံအချက်လက်တွေရယူဖို့ဘယ်နေရာကိုဘယ်အချိန်မှာဘာသုတေသနအတွက်သွားတင်နေဘယ်နေရာကိုတော့မသွားတင်ဘူးဆိုတာကိုစုံပြတ်နိုင်မှာဖြစ်ပါတယ်အခုလိုသိပ္ပံဆိုင်ရာလေ့လာရေးအတွက်ရောစူးစမ်းစစ်ဆေးမှုတွေအတွက်ပါအကောင်းဆုံးဖြစ်အောင်လုပ်ပေးနိုင်မှာပ
ါအင်္ဂါဂျူပေါ်မှာလွန်ခဲ့တဲ့9နှစ်ကစူးစမ်းလေ့လာဖို့စက်ရုပ်ရင်းတွေကို NASA ကလွတ်တင်ခဲ့ပြီးဖြစ်တဲ့အတွက်ကြောင့်လေသူတို့တီထွင်နေတဲ့မောင်းသူမဲ့ drone ယင်ဟာအင်္ဂါဂျူကိုစူးစမ်းလေ့လာရမှာစက်ရုပ်ရင်းကိုအထောက်အကူပြုစေမယ့်အကြောင်းလေ NASA သိပ္ပံပညာရှင်ဒေါက်တာဗဒီရာတင်က VOA ကိုရှင်းပြခဲ့ပါတယ
်လွန်ခဲ့တဲ့9နှစ်လောက်ကအင်္ဂါဂျိုဘောကို curiosity လို့ခေါ်တဲ့ကားစိတ်ရုပ်ကလေးတစ်ခုကိုတင်လိုက်ပြီးတော့အောင်မြင်စွာအဲ့ဒီပုံမှာအလုံးလုံးနိုင်ခဲ့ပါတယ်။အခုလောလောဆယ်ဒီ curiosity ဆိုတဲ့ robot စိတ်ရုပ်ကလေးကစမ်းပြီးတော့တွားနေရတဲ့ခါကျတော့အချိန်ကုန်ပြီးတော့လိုအပ်တဲ့သိပ္ပံအချက်လက်ကိုမရနိုင်ဖြစ်နေ။ဒါကြောင့်စိတ်ရုပ်ကလေးသိပ္ပံအချက်လက်စုဆောင်းဖို့အတွက်ကိုစပြီးတော့လှိမ့်ပြီးတော့မမောင်းခင်မှာလေထဲမှာပြန်ပြီးကင်းထောက်တဲ့လေမြန်လေးတစ်ခုလွတ်လိုက်လို့ရှိလို့ရှိရင်ပိုကောင်းမယ်ဆိုတဲ့အစီအစဉ်ရှိခဲ့ပါတယ်အဲ့ဒါ1990လောက်တည်းက NASA ကနေပြီးတော့ဒီကင်းထောက်လေမြန်လေးတွေကိုပြန်ဖို့အတွက်စီစဉ်ရောဒီဇိုင်းရောအမျိုးမျိုးလုပ်ခဲ့တယ်ဒါပေမဲ့မလုပ်ဖြစ်ခဲ့ဘူးအဲ့တော့2020အင်္ဂါဂျိုစက်ရုပ်ယင်ကလေးပေါ့နော် Mars 2020 Rover Mission လို့နာမည်ပေးထားတဲ့အဟုပြစ်တင်မှာဖြစ်ပါတယ်အဲ့ဒီပြစ်တင်တဲ့အခါကျတော့အခုဘာလုပ်ထားလဲဆိုတော့ NASA နေပြီးတော့MHS Mars Scouting Helicopter ပေါ့နော် MSH ဆိုတဲ့ဟာကိုတွဲပြီးတင်ဖို့အတွက်ဒီ NASA Jet Propulsion Laboratory ဆိုတဲ့နေတော့အာဂါတာသိပ္ပံဌာနကွဲရနေပြီးတော့ကြိုးစားနေပါတယ် Mars Helicopter ဖနက်ထည့်တဲ့ဘူးအရွယ်လောက်ပဲရှိပြီးတော့သူက2ပေါင်လောက်ပဲလေးတယ်တနေ့ကို3မိနစ်လောက်ပဲပြန်တန်းချိန်ရှိတယ်တနေ့ကိုမိုင်ဝက်တာတာခီးလောက်ပဲရောက်နိုင်နဲ့ဒီ helicopter လေးကိုသူတို့အခုဒီဇိုင်းလုပ်ပြီးတော့ဆင်ပြီးတော့စမ်းနေတာအောင်မြင်နေပါပြီ ဒီ helicopter ကို2020 March March 2020 robot ကားစက်ရုပ်ကလေးနဲ့သိပ္ပံအချက်လက်တွေကိုပို့ပြီးတော့မြန်မြန်ဆန်ဆန်တိုင်းနိုင်အောင်ထွင်လိုက်တာဖြစ်ပါတယ်။လွန်ခဲ့တဲ့10နှစ်လောက်ကလွတ်ခဲ့တဲ့ကားလေးနှစင်းရှိပါသေးတယ်။အဲ့ဒီဇင်းကဆိုလို့ရှိရင်တဲတဲ့နှစ်ပြီးတော့ဖုန်လေးတက်ပြီးလုံးဝတုံးလို့မရတော့ဘူး။နောက်ဒီဇင်း curiosity နဲ့လုံနေပါတယ်။အဲ့တော့အဲ့ဒါမျိုးမဖြစ်အောင်လို့တဲရှိသလားကြောက်ရှိသလားဆိုတဲ့ဟာကိုဒီ helicopter လေးကအရင်သွားကြည့်နိုင်တယ်။curiosity ကအခုဒီဆက်စုတုံးပဲတိတ်ပန့်အချက်လက်တွေပြဿနာအဝေးမသွားနိုင်တောင်ဆန်းဆန်းမြောက်ဆန်းဆန်းနဲ့သွားရတာလေအဲ့တော့ဒီကင်းတောက်လေမြန်လေးရှိတယ်ဆိုလို့ရှိရင် तू က scouting အရင်လုပ်နှင့်မှာပေါ့နော်လိုက်ကြည့်လိုက်ကြည့်ပြဒီနေရာမှာကြောက်ရှိတယ်ဒီနေရာမှာကြောက်တုံးရှိတယ်ဒီကြောက်တုံးကြီးအပြင်စိတ်ဝင်စားဖို့ကောင်းတယ်ဒါကိုလေ့လာမလားဆိုချက်ချင်းဆုံးဖြတ်ပြီးလို့ရှိရင် correct direction ပေးလိုက်လို့ရဆိုတော့ဟိုတိတ်ပန့်အချက်လက်တွေစုဆောင်းဖို့အရန်ညံသွားလိမ့်မယ်ပေါ့နော
်အင်္ဂါဂျိုပေါ်မှာလေ့လာဖို့2020မှာNASA ကလွှတ်တည်မဲ့ Rover Robot စက်ရုပ်ရင်း mission နဲ့အတူမမီမီအောင်ဦးဆောင်တဲ့ MSH ကို Mars Helicopter Project ရဲ့ Mars Scouting Helicopter ဆိုတဲ့မောင်းသူမဲ့ drone ရင်ကိုအတူဆိတ်လွတ်နိုင်ပေအလားလာလဲရှိတဲ့အတွက်ကြောင့်လေကောင်းကင်တမှုကျေကိုဆွလဲမလွတ်စဒန်ရမြည်ဒီဆိုတဲ့သူရစကားဟာမြန်မာမျိုးသမီးတဦးရဲ့အကာသအောင်မြင်မှုကိုဖော်ကျူးရာရောက်ပါကြောင်းတင်ပြရင်းဒီသတင်းပတ်ရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင် You can bend but never break me
cause it only serves to make me more determined to တလလတန်းစီစဉ်တင်ဆက်ပေးနေတဲ့အမျိုးသမီးကန္တာကိုအခုလိုတောက်ကြနေညပိုင်းမှာအသစ်ထုတ်လွှင့်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့စနေနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါတယ်ရှင်အခုဆက်ပြီးတော့သုတဆုံလေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရပါမယ်ဒီတစ်ပတ်မှာတော့ရှေးဟောင်းအဝတ်ထည်တွေကိုဘယ်လိုစုဆောင်ထိမ့်သိမ်းကြသလဲဆိုတာနဲ့ပေါ်ပါတဲ့မော်တော်ကားတွေထုတ်လုပ်ဖို့ဘယ်လိုစမ်းသပ်ပါသလဲနောက်ဆီလီကွန်ဗယ်လီကကွန်ပျူတာပရိုဂရမ်ရေးဆွဲတဲ့ကုမ္ပဏီတစ်ခုအကြောင်းစာတာတွေကိုကိုအောင်အောင်ကတင်ဆက်ပေးထားပါတယ်ရှင်
လူသားတွေအနေနဲ့သူတို့ဖြတ်တန်းခဲ့ရပတ်ဝန်းကျင်ကသမိုင်းဝင်အစာအုပ်တွေအထင်ကြီးရနေရာတွေကိုနောင်လနောင်သားတွေလိလလို့ရအောင်ထိမ့်သိမ့်လေးရှိသလိုပဲအမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်ကစေတနာဝန်ထမ်းအဖွဲ့တစ်ဖွဲ့ကတော့ရှေးအောင်ရိုးရာဝတ်စုံတွေကိုထိမ့်သိမ့်ပေးနေပါတယ်မေရီလန်းပြည်နယ်ဟတ်ဖို့ခရိုင်မှာရှိတဲ့သမိုင်းဆိုင်ရာပစ္စည်းတွေကိုထိမ့်သိမ့်ဆောက်ရှောက်ရေးအဖွဲ့ဝင်ဘက်စီလေးမန်းကတော့ဒီဝတ်စုံတွေဖက်နက်တွေလက်ရည်တွေကိုဘာကြောင့်စုဆောင်ထားတယ်လဲဆိုတာကိုအခုလိုရှင်းပြပါတယ
် It's part of our social historyhow people dressed
ဒါအတိတ်ကလူမှုဘဝတစ်စိတ်တစ်ပိုင်းမှာလူတွေဘလို့ဝတ်စားကြတယ်လဲဆိုတာကိုဒီဝတ်စုံတွေကညွှန်ပြပေးနေတာလေဆာရွက်ဆာရန်အချက်လက်တွေလိုပဲဒီဝတ်စုံတွေဟာတမိုင်းရဲ့အစိတ်ပိုင်းမှာပဲလေ
မျိုးဆက်အလိုက်ထင်းထင်းဆောက်ရှောက်ခဲ့တဲ့ရှေးအောင်ပစ္စည်းတွေကိုမိသားစုတွေကနောက်ဆုံးမှလာရောက်လှူဒန်းကြပါတယ်နှစ်ပေါင်းများစွာသိမ်းဆည်းထားတာကြောင့်ရိုရင်းနေတဲ့အချို့အဝတ်ထည်တွေကိုတော့မူလလက်ရမပြတ်ပြန်ချုပ်ပြင်ပင်လေးရှိပါတယ်အဲ့လိုပြန်လဲပြင်ဆင်ရမှာသမိုင်းဝင်လက်ရာတွေမူလအတိုင်းမပြတ်ရွံ့စေဖို့အတတ်နိုင်ဆုံးစူးစမ်းဆောင်ရွက်တဲ့အကြောင်းလေးမန်းကပြောပါတယ်
You can find almost anything on the internet. We have some books that we use.
Internet ပေါ်မှာအားလုံးရှာလို့ရတယ်လို့စာအုပ်တချို့လည်းဒီမှာရှိပါတယ်။တကယ်လို့တခုခုကိုသေသေးချာချာသိဖို့လိုမယ်။အချိန်နဲ့ငွေကြေးလည်းတတ်နိုင်မယ်ဆိုရင်တော့ကျွမ်းကျင်ပညာရှင်တွေကိုငှားပြီးစနစ်တကျပြုစုထိန်းသိမ်းနိုင်တယ်လေ။
ဒါလိုလာရောက်လူဒန်းကြတဲ့ရှေးအောင်အဝတ်ထည်တွေထဲမှာ1900ပြည့်နှစ်နောက်ပိုင်းကနေ1990ခုနှစ်အတွင်းချုပ်လုပ်ခဲ့တာတွေလည်းပါဝင်ပါတယ်။ဒီအဝတ်ထည်တွေရေရှည်ခံအောင်အတွက်တော့အဆင်မပါတဲ့စက်ကူသားတွေစက်ကူဘုံတွေသုံးပြီးတော့သိမ်းဆည်းပါတယ်။ Hartford ရှေးအောင်အဝတ်ထည်စုဆောင်ရေးအဖွဲ့ရဲ့တက်တန်းကတော့132နှစ်ရှိပြီဖြစ်ပြီး Maryland ပြည်နယ် Bell Air မြို့ကစားတဲ့ဟောင်းတစ်ခုမှာဖွင့်လှစ်ထားတာပါ။အဖွဲ့ဝင် Marian Skowinski က
the recording of the history our past
is မိုင်းအချက်လက်တွေကိုမှတ်တမ်းတင်ဖို့ဆောင်ရွက်တာပါဒါမှနောင်လာနောက်သားတွေအနေနဲ့သူတို့တွေဘယ်ကဆင်းသက်လာပြီးတော့ဒီနေ့လက်ရှိအခြေအနေအထိဘယ်လိုပြောင်းလဲလာသလဲဆိုတာကိုသိရမှာပါ
ဒီပြရိုက်ကိုလာရောက်လေ့လာသူတွေအနေနဲ့ရှေ့ခေတ်သတင်းစာတွေဆာရွက်စာတမ်းတွေရှေးအောင်လက်ရာတွေပရိဘောဂတွေဓာတ်ပုံတွေကိုလည်းတွေ့နိုင်ပါတယ်အလဲလာသူတူဖြစ်တဲ့လေးဘော့စနက်က
I love seeing old clothes my mother is a
ရှေးအောင်အဝတ်ထည်တွေကိုကြိုက်ပါတယ်အမေကအဝတ်ချုပ်တော့ဒီလိုမျိုးတထည်ရဖို့ဘလောက်တောင်ချေယူရတယ်ဆိုတာကိုနားလည်ပြီးတော့တံမိုးထားပါတယ်အထူးသဖြင့်လက်ဝင်အောင်လှုပ်ထားရတာတွေကိုပါအခုလိုထိမ့်သိမ်းထားနိုင်တာတကယ့်ကိုကောင်းပါတယ
်ရှေးအောင်လက်ရာတွေကိုထိမ့်သိမ်းထားနိုင်ဖို့ဆိုရည်ရွယ်ချက်နဲ့ဖွဲ့စည်းထားတာကြောင့်လဲစေတနာဝန်ထမ်းတွေအနေနဲ့တက်တက်ကြွကြဆောင်ရွက်ကြပါရယ်ခင်ဗျာ မော်တော်ကားတွေရဲ့ရေသွင်းတဲ့ဘေးအန္တရာယ်လုံခြုံရေးကိုမထိခိုက်စေဘဲပိုးပြီးတော့ကုန်ကျစရိတ်သက်သာစေတဲ့နည်းလမ်းတွေကိုမော်တော်ကားထုတ်လုပ်တဲ့ကုမ္ပဏီတွေကအပြိုင်ဆိုင်ရှာဖွေနေပါတယ်အခုကမှာတော့မော်တော်ကားကိုရီတွေကိုပိုးပြီးတော့ပေါ်ပေါင်းအောင်လှုပ်ဆောင်ပြီးစီးနင်းသူတွေကိုလည်းအနေနဲ့မဖြစ်စေနိုင်တဲ့နည်းလမ်းတွေကိုရှာဖွေနေပါတယ်အထူးသဖြင့်ဒီ American ပြည်အောင်စုမှရောင်းချမဲ့မော်တော်ကားအမျိုးအစားတွေကိုဈေးကွက်တင်မရောင်းချခင်မှာမော်တော်တစ်စက်ကားတိုက်မှုတွေဖြစ်ရင်ဘလောက်ထိအောင်ခံနိုင်ရှိမလဲဆိုတာကိုအရင်စမ်းသပ်လို့ရှိပါတယ်အမျိုးသားသိပ္ပံနဲ့နည်းပညာ Institute NIST မှာဆိုရင်စမ်းသပ်မှုတစ်ခုအရာကားကိုရီရဲ့ခံနိုင်အားကိုမထိခိုက်စေဘဲပိုပေါ်ပေါင်းအောင်လုပ်နိုင်တယ်လို့ဆိုပါတယ် NIST မော်တော်ကားကိုရီတည်ဆောက်ရေးဆိုင်ရာပညာရှင် Tim Foskey က
The testing the automotive companies does is fairly simple.
ထိရှားမှုကိုဘလောက်ထိခံနိုင်ရှိမလဲဆိုတဲ့စမ်းသပ်မှုတွေကိုကုမ္ပဏီတွေကအမြဲရှာဖွေနေပါတယ်။နောက်ထပ်တစ်ဆင့်မြင့် model တွေအတွက် DPC တွေကိုထုတ်လုပ်တဲ့အခါမှာရောအသုံးပြုတဲ့နေရာမှာရောခံနိုင်စွမ်းအားဘလောက်ရှိသလဲဆိုတဲ့တကယ့်အဖြေကိုအနည်းစားဆုံးသိရဖို့ဤမျိုးစုံနဲ့စမ်းသပ်နေပါတယ်။
မော်တော်ကားကုမ္ပဏီတွေအနေနဲ့ပေါ့ပေါ့ပါပါနဲ့စီစားပိုသက်သားတဲ့မော်တော်ကားတွေထုတ်လုပ်နိုင်ဖို့ NIST ကကူညီနေပါတယ်။ပေါ်ပါတဲ့မော်တော်ကားကိုရီးယားစမ်းသပ်တည်ဆောက်ရေးအခမ်းအနားတော့တက်ထုစနမူနာတွေကိုဆေးအဖြူသုံးပြီးဆေးအမင်းနဲ့အဲ့ဒီပေါ်မှာထပ်ဖြန့်ပြီးတော့စမ်းပါတယ်။ Foskey က
We can deform the material in the center here in a very
အဓိကကဒီအလဲမှာဘာဖြစ်သွားတယ်လဲဆိုတာစမ်းသပ်တာပါ။ကားကိုရီးယားနေရာတွေဟာဘလောက်ခံနိုင်ရှိမလဲဆိုတာကိုသိရဖို့အစားထိုးပြီးဒါကိုဆွဲဆန့်ကြည့်တယ်တွန်းကြည့်တယ်နောက်ဆက်ကြောင်းနေရာတွေဒေါင်းတွေကိုတိုက်မိတဲ့အခါမှာဘလို့ဖြစ်မလဲဆိုတာကိုသိရဖို့ပ
ါနမူနာတက်ထုစကိုဆွဲဆန့်ကြည့်တဲ့အခါမှာအရည်သွေးမြင် HD ကင်မရာနဲ့ရိုက်ကူးထားတာကြောင့်အရင်နီလန်ဟောင်းထက်ပိုပြီးတော့အနေအထားအမှန်ကိုတွေ့နိုင်ပါတယ် Foskey ကအခုလိုရှင်းပြပါတယ
် To give an example of what they're looking for
တကယ်လို့ဒါနမူနာတက်ထုစကို20ရာခိုင်နှုန်းဆွဲဆန့်လိုက်ပြီးတဲ့အခါပုံပြတ်သွားမယ်ဆိုရင်ဒါမှမဟုတ်22ရာခိုင်နှုန်းဆွဲဆန့်ပြီးမှသာတကယ်ပုံပြတ်သွားတာမျိုးဖြစ်ပြီးအဲ့ဒါကိုတေချာမတိုင်းနိုင်ဘူးဆိုရင်ဒီတက်ထုစာလေးကြောင့်နာမည်ပြက်ပြီးဒေါ်လာတန်းချီဆုံးရှုံးနိုင်ပါတယ
်။သိပ္ပံဤပညာရှင်တွေကအခုလိုစမ်းသပ်မှုတွေတိုးမြင့်လှုပ်ဆောင်လာနေတဲ့အချိန်ထဲမှာမော်တော်ကားထုတ်လုပ်သူတွေဟာတက်ထုစာတွေကိုသာမဟုတ်ဘဲဖိုင်ဘာစာတွေကိုလည်းလာရောက်စမ်းသပ်နေပါတယ်ခင်ဗျာ။ကွန်ပျူတာပရိုဂရမ်တွေရေးဆွဲတဲ့ Capella Space Company ဟာ Silicon Valley မှာထပ်မံဖွင့်လှစ်တဲ့ကုမ္ပဏီတစ်ခုပါ။ဒါပေမဲ့လည်းဒီပရိုဂရမ်တွေကို American စစ်တပ်အတွက်ရေးဆွဲပေးနေတာပါ။
We like to work with the government because we think we can help the government.
အစိုးရအတွက်ကျွန်တော်တို့အလုပ်လုပ်ပေးခြင်းပါတယ်။လူတွေရဲ့အသက်အိုးအိမ်စီးစိမ်တွေကိုအကာအကွယ်ပေးမယ်။အကုန်ကျတက်တာပြီးဘယ်သူမှမရှိသေးတဲ့နည်းပညာတွေကိုဖန်တီးပေးနိုင်ပါတယ်
။အီရန်နိုင်ငံကရွှေပြောင်းအခြေချနေထိုင်သူဖယံဘနာဇဒီဟာဖနက်ထဲတဲ့ဘူးထက်အနည်းငယ်သာပိုကြီးတဲ့ဂျော်ရုဆက်သွယ်ရေးအထူးဆက်တလုံးကိုဖန်တီးနေသူပါ
In fact this is a military type technology. The problem is the
ဒါဟာစစ်ဖက်မှသာသုံးတဲ့နည်းပညာမျိုးပါပြဒနာကစစ်တပ်မှာအခုတုံးနေတဲ့ဂျိုရုဆက်သွယ်ရေးဆက်တွေဟာတော်တော်ကိုကြီးနေတာပ
ါစစ်ဖက်ကလက်ရှိတုံးနေတဲ့ဆက်တွေထက်ဈေးသက်သာပြီးအလုတ်လုတ်တာပုံမြန်ဆန်တဲ့အသေးစားဂျိုရုဆက်သွယ်ရေးဆက်တွေကိုကပဲလာကုမ္ပဏီကဖန်တီးတည်ဆောက်နေတာပါအဲ့ဒီကုမ္ပဏီရဲ့လက်အောက်ခံကာကွယ်ဆိုင်ရာနည်းပညာအဖွဲ့ DNUX လို့ခေါ်တဲ့နည်းပညာသစ်စံတန်ရေးအဖွဲ့ကနေအသေးစားဆက်သွယ်ရေးဂျိုရုဆက်တွေကိုပြုလုပ်ပေးနေတာပါ DNUX ပြောခွင့်ရ Raj Shah က
So the Department of Defense is the world's largest bureaucracy.
ကာဝေးဌာနကဘာပေါ်မှာအကြီးဆုံးဖွဲ့အစည်းကြီးပါ။လျှို့ဝှက်လုံခြုံရေးနဲ့ပတ်သက်ပြီးတော့လည်းတင်းကြပ်ရပါမယ်။ကျွန်တော်တပ်ဖွဲ့ဝင်တွေဟာအသက်ရှင်ကြမလား၊တည်ဆုံသွားမလားဆိုတဲ့လမ်းနလမ်းပေါ်မှာရှောင်နေကြရတာပါ
။ဒါကြောင့်သက်ဆိုင်ရာအရာရှိတွေအနေနဲ့ဤပညာကိုအသုံးပြုပြီးအနည်းငယ်နည်းနိုင်သမျှနည်းလမ်းတွေကိုရှာဖွေနေပေမယ့်လက်ရှိဤပညာတွေဟာဟောင်းနှက်နေပါပြီ။ဒီလိုအခြေအနေအောက်မှာဤပညာကုမ္ပဏီတွေဟာအစင်းမြင့်ဤပညာသုံးဆက်ပစ္စည်းတွေကိုစမ်းသပ်တီထွင်နေတာပါလို့ Capella Space ပြောခွင့်ရဖယံဘာနာဇဒီကပြောပါရယ
် You know have this minimal viable product
ဒီလိုအစင်းမြင့်ဤပညာသုံးပစ္စည်းတွေကိုဈေးကွက်ထက်ခန့်မြန်မြန်ပို့ပြီးနောက်ထပ်ပြန်လဲစမ်းစစ်တာတွေလို့ပိုကောင်းအောင်လဲဆက်လုပ်သွားရပါမယ်
မကြသေးခင်ကကျင်းပခဲ့တဲ့ Mikan Institute Global ညီလာခံမှာတော့အစင်းမြင့်ဤပညာသုံးပစ္စည်းတွေအမြဲမပြတ်ဖန်တီးဖို့လိုကြောင်း Alphabet Company က Eric Shamik ကပြောပါတယ်
။ As a broad statement, government systems are not using
ချုံပြောရရင်တော့အစိုးရဌာနတွေဟာနောက်ဆုံးထုတ်လုံခြုံရေးစနစ်ကောင်းမွန်တဲ့ကွန်ပျူတာစနစ်မျိုးကိုမသုံးကြပါဘူး။
လွန်ခဲ့တဲ့18လကစပြီး DNUX ဟာ American ပြည်ထောင်စုနောက်ကမ္ဘာတဝန်းကနည်းပညာကုမ္ပဏီပေါင်း30လောက်နဲ့အတူလက်တွဲလှုပ်ဆောင်နေပြီး Capella Space Company အနေနဲ့လည်းလာမယ့်6လလောက်အတွင်းဂျိုရုနဲ့ပတ်သက်တဲ့အစီအစဉ်တွေစတင်သွားမှာဖြစ်ပါတယ်ခင်ဗျာ
အ
ကုဟအစီအစဉ်တက်ဆက်ပေးနေတဲ့ဒုတာဆောင်လေးအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာပါရှင်။အခုဆက်လက်နားဆင်ရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကအစီအစဉ်ထုတ်လွှင့်ထားပါတယ
်။ဒီတစ်ပတ်တော့မြန်မာနိုင်ငံမှာထွက်တဲ့တွင်းထွက်ကြောက်မြက်တွေအကြောင်းGSC ကြောင့်မြတ်တန်တန်းကြောင့်ကကြောင့်မြတ်ပညာရှင်ဆရာဦးတင်ကျော်တန်းကပြောပြပေးမှာပ
ါကြောင့်မြတ်ဆိုရဲ definition ကတော့ပြောမယ်ဆိုတော့ကျေပြန့်တယ်လို့ပြောလို့ရပါတယ်အခုနောက်ပိုင်းဆိုရင်သူကလှပတော့တော့လူတွေတံမိုးထားတော့ဆွဲဆောင်မှုရှိတော့ဘယ်ရာဝတ္ထုမဆိုကြောင့်မြတ်လို့တော့မှခေါ်ခြင်းတဲ့သဘောမျိုးဖြစ်နေတယ်ဒါပေမဲ့တကယ်တကယ်တိတိကျကျပြောရင်တော့ကြောင့်မြတ်လို့ခေါ်ဖို့ဆိုရင်တကယ်တမ်းဒါတွင်းတွက်တဘာဝတွင်းတွက်ဖြစ်ရပါမယ်။နော်လူလုတာမဖြစ်ရပါဘူး။နောက်သူ့မှာခုနလိုပဲပေါ့။လှပမှုရယ်၊ကြန့်ခိုင်တည်မြဲမှုရယ်၊ရှားပါမှုရယ်ဒါအရင်ချင်းသုံးရပြည့်စုံသွားပါမယ်။နော်အဲ့တော့ကျွန်တော်ဘာမှယူမှာလဲကြောင်းမြက်ဆိုတာကြောင်းမြက်လို့သတ်မှတ်တာခုနစိန်ပရမားနီလာကြောက်စိန်နောက်တစ်ခါတခြားရောင်စုံကြောက်တည်ရှိတယ်။ကြောင်းမြက်ကိုနေတံဖို့ပရမားနီလာလို့မကြည့်တဲ့ကြောင်းမြက်အားလုံးတွင်းတွက်အားလုံးလှပတဲ့တွင်းတွက်အားလုံးကိုကြောင်းမြက်လို့ရယ်သမပါတယ်
မြန်မာနိုင်ငံမှာအဓိကထွက်တဲ့ကြောင်မြက်တွေကဘာတွေပါလဲ
အဲရေပုံရပြောမယ်ဆိုလို့ရှင်တော့ကြောင်မြက်အစုံထွက်တယ်လို့ပြောလို့ရပါတယ်ဒါပေမဲ့ချင်းချင်းအနေနဲ့ကျွန်တော်ပမာယူမှာများမထွက်ပါဘူးမထွက်ဘူးဆိုတာကျွန်တော်ကမတွေ့သေးတာလေးဖြစ်ဖြစ်နိုင်တယ်ကျွန်တော်ကရှိကုန်မရှိတာလေးဖြစ်နိုင်ပါတယ်เนาะအဲ့ဒါတစ်ချက်ရဲ့နောက်တစ်ခုက Opel ပေါ့เนาะကျွန်တော် Australia မှာထွက်တဲ့ Opel ကပမာပြည်မှာအဲ့လိုကြောင်မြက်တောင်းဝင်တဲ့ Opel မတွေ့ရသေးပါဘူးဒါပေမဲ့တချို့ location တွေကနေတချို့ဒေသတွေကနေတော့ open အမျိုးအစားမျိုးဝဲတစ်ခုစားတစ်ခုစားတွေ့ရဲဆိုတဲ့သတင်းတော့ရှိပါတယ်သို့တော့များများဆဆတော့ကျွန်တော်ဟို information မရထားသေးပါဘူးအဲ့တော့အဲ့နှစ်ခုကလွန်ရင်ကြောင်းမြက်အားလုံးနှီးပါထွက်တယ်လို့ဆိုလို့ရပါတယ်ဒါပမာပြည့်ထူးရတဲ့အချက်ပဲဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့ဒီကြောင်းမြက်တွေထဲမှာတန်ဖိုးအရှိဆုံးကစပြီးတော့နည်းနည်းပြောပြပေးပါဆရာဟိုနာမည်လေးတက်ပြတန်ဖိုးအ
ရှိဆုံးကတော့ကျွန်တော်Ruby Sapphire တော့တံမိုးအရှိဆုံးလို့သတ်မှတ်လို့ရပါတယ်။အဲဆိုလိုတာကတကယ်တမ်းကျတော့ရေပုံကပြောမယ်ဆိုလူတိုင်းကစိန်ကိုတံမိုးချီးတယ်လို့ခေါ်ကြပါတယ်။သို့တော့ဘာမှပြင်မစိန်အနေအချင်းပဲထွက်ပါတယ်။တပွင့်ကြီးရှင်ပြီးပြောမယ်။တကလတ်စီတုံးကြီးရှင်ပြီးပြောမယ်ဆိုလို့ရှိရင်ပရမားနီလာကိုစိန်ကမမိပါဘူး။နော်သူတို့ record တွေရဆိုလို့ရှိရင်လည်းဥမာတချို့စိန်ကြီးဈေးကြီးပေးဆိုတဲ့စိန်နဲ့ဈေးကြီးပေးဆိုတဲ့ပရမားကိုရှင်လိုက်လို့ရှိရင်တကလတ်နှုံကတော်တော်ကြီးကိုကွာတယ်။ပရမားနီလာပို့ပြီးတော့တံမိုးချီးနေတာတွေ့ရပါတယ်တကယ်ဈေးကြီးချင်းရှင်ပဲဆိုရင်အဲစိန်တက်ကိုအများကြီးဈေးကြီးပါတယ်နောက်တစ်ခုကဘာကြောင့်လဲဆိုတော့ချင်းပြောမယ်ဆိုရင်တစ်ချက်ကပရမီးယားနီလာနဲ့ရှင်စိန်ရလीနည်းနည်းပိုးများများတွေ့ရတယ်ဒါတစ်ချက်နောက်တစ်ခုကစိန်ရအရွယ်ကြီးကြီးပရမီးယားနီလာဆိုင်များများဆားဆားတွေ့ရတယ်ပရမီးယားနဲ့နီလာမှာတော့မှနီလာအရွယ်ကြီးကြီးတွေ့ဖို့ပိုလွယ်ပါတယ်ပရမီးယားအရွယ်ကြီးကြီးတွေ့ဖို့ခဲရင်ပါတယ်ဒါကြောင့်မလို့ပရမအကြီးသေးကောင်းကောင်းအရွယ်ကြီးပြီဆိုရင်သူနဲ့အရွယ်စားတူတဲ့စိန်တို့ဘူးသူတဲ့အရွယ်စားပူကြီးတဲ့စိန်နဲ့ကိုတံပိုးအရန်များပါတယ်အဓိကတော့ရှားပါလို့ပါမြားလည်းအဲ့ဒီအတိုင်းပါပဲဒါပေမဲ့ကျွန်တော်ဘာမှဒီမှာတော့မြားမထွက်ဘူးပေါ့အဲ့တော့တံပိုးကြီးတဲ့ကြောက်ဆိုရင်ကျွန်တော်ကအဓိကတော့ပရမနဲ့နီလာနောက်ကကြောက်စိန်ပါကြောက်စိန်ကလည်းအဲ့လိုပဲတပွင့်ချင်းရှင်မယ်နော်စေးကြီးပဲဆိုရှင်မယ်ဆိုရင်တချို့ကြောက်စိန်ကြီးဟာစင်ကိုကောင်းကောင်းမိနိုင်ပါတယ်စင်ရဲ့တံပိုးရှင်ရဲ့တွင်တွက်တည်ဖြစ်ပါတယ
်ဗရမယားနဲ့နီလာလိုအဖိုးတန်ကြောက်တွေကိုမြန်မာနိုင်ငံရဲ့ဘယ်နေရာတွေမှာတွေ့နိုင်ပါသလဲ
ဗရမယားနီလာတော့အလုံးသိတဲ့အတိုင်းပဲအဓိကထွက်တာတော့မိုးကုတ်ဒေသတော့အကောင်းဆုံးနဲ့အများဆုံးထွက်ပါတယ်ဒုတိယအနေနဲ့ကျွန်တော်ပြောရရင်တော့အရေးကြီးတာမိုင်းရှူပေါ့နော်ကျွန်တော်တောင်ပိုင်းရှမ်းပြည်မှာရှိတဲ့မိုင်းရှူမိုင်းရှူမှာဗရမယားထွက်တယ်ဆိုတာသိတာတော့အနည်းအစိတ်လောက်ပဲရှိပါသေးတယ်အဲ့နောက်တစ်ခုကအချင်းပြင်းနေကျွန်တော်ကြောက်စိမ့်မင်းကိုသွားတဲ့လမ်းမှာရှိရဲ့နတ်ရာဆိုတဲ့ရွာရှိပါတယ်အဲ့ဒီမှာရေစိမ့်ရှိတယ်နတ်ရာစိတ်ပေါ်ဒီရွာအဲ့ဒီမှာလည်းပရမားနီလာထွက်ပါတယ်အဲ့တော့အဲ့ဒီဟာတော့သူတို့တိရ information ကနှစ်100ကျော်လောက်ရှိပါပြီဒါပေမဲ့အခုနောက်ပိုင်း15နှစ်အနည်း20မှာတော့အဲ့ဒီရာကြောက်တွေဈေးွက်ထဲကိုရောက်လာပါတယ်နောက်ထပ်ဘယ်နေရာတွေအရေးကြီးသေးလဲဆိုဆိုပါစို့မြောက်ပိုင်းရှမ်းပြည်ပြင်လုံဒေသအဲ့ဒါလည်းအရေးကြီးပါတယ်သို့တော့အဲ့ဒီမှာတော့ပရမယားကိုသူတို့ဘယ်လိုခေါ်မလဲများများဆားဆားလက်တလုံးမှာမထုတ်ပါဘူး။ဘာလို့ဒေတာကနည်းနည်းလေးအလှမ်းဝေးတယ်။အဲအဓိကတော့အဲ့ဒါအကြောင်းပါ။အခုနောက်ပိုင်းကျွန်တော်ကရင်ပြည်နယ်မှာလည်းတွေ့ပါတယ်။အလားတူပဲ ကျောက်စိမ့်တွင်းဒေသမှာပဲเนาะဆိုပါစို့ကချင်ပြည်နယ်ပဲတနိုင်းမှာလည်းတွေ့ပါတယ်เนาะအဲ့တော့ကျွန်တော်ထင်တော့ကျွန်တော်ပမာပြည်မှာဟိုတချို့ဒေသတွေကတေချာဘူမိဗေဒအဖြစ်မလေ့လာသေးတာတွေတော်တော်များများကျန်ပါသေးတယ်အဲ့တော့အဲ့ဒီဒေသတွေမှာလည်းနောက်ပိုင်းမှာဗရမျာတို့နီလာတို့ခွက်ရအစ်စ်တွေတွေ့ဖို့အလားအလာအများရှိတယ်လို့ကျွန်တော်တို့ယုံကြည်ပါတယ
်ကချင်ပြည်နယ်ရဲ့ကကျောက်စိမ့်ကတော့အထူးကြဆုံးပါ
ကျောက်စင်းရတော့လေကချင်ပြည်နယ်ပါပဲအဲ့တော့ကျောက်စင်းနဲ့ပတ်သက်လို့ပြောရရင်လေဒီကဘာပေါ်မှာကျောက်စင်းတွေ့နိုင်တဲ့ဒေသဟာလေနိုင်ငံ၅နိုင်ငံလောက်ပဲရှိပါတယ်အဲ့ဒီမှာပို့ထူးကြတာဗမာပြည်မှာတော့အကြီးသွေးလဲကောင်းတယ်အခြေအတွက်များများလဲထွက်ရှိပါတယ်အဲ့ဒါတခုကတော့အရန်ထူးကြပါတယ်အဲ့တော့ကျွန်တော်ကစီးပွားရေးအရပြောမယ်ဆိုရင်သုံးမို့ရှင်ထုတ်လုပ်မှုနယ်ပဲဖြစ်စီပြောမယ်ဆိုရင်ကျောက်စင်းနဲ့ပတ်သက်လို့ကဘာပေါ်မှာမြန်မာနိုင်ငံတခုတည်းကနေပဲအဓိကထွက်တယ်လို့ဆိုနိုင်ပါတယ်။အဲ့တော့အဲ့ဒီမှာလည်းကျွန်တော်တခုပြောစရာတော့ရှိပါတယ်။ကြောက်စင်းလို့သတ်မှတ်တဲ့တွင်တွက်ကနှစ်မျိုးရှိပါတယ်။တခုကတော့ဂျီတိုက်။နောက်တစ်ခုကတော့နက်ဖရိုက်ဆိုတာရှိပါတယ်။နက်ဖရိုက်နဲ့ဂျီတိုက်ရှင်းမယ်ဆိုရင်ဂျီတိုက်ကတော့တံမိုးပူကြီးပါတယ်။ပူလဲလှတယ်။ပူလဲမာတယ်။အခုပြောတာကျွန်တော်ပြောတာဂျီတိုက်ကိုပြောတာပါ။ဂျီတိုက်ကကမ္ဘာမှာ9နေရာပဲတွေ့နိုင်တယ်။နက်ဖရိုက်ကတော့9နေရာမကပါဘူးတွေ့နိုင်ပါတယ်။တရုတ်ပြည်မှာလည်းတွေ့ပါတယ်။နော်ကြည့်လိုက်ကတော့ကျွန်တော်တို့အတိကကပောင်းမှာဗမာနိုင်ငံတစ်ခုရရပဲထွက်တယ်လို့ဆိုနိုင်ပါတယ်။အဲခံပြီးပောင်းချင်းဒေတာနဲ့အဲ့ဒါတော့စကိုင်းတိုင်းနဲ့ရောက်သွားပြီ။ဘာကမှာတော့အတိကကြောက်စိမ့်ထွက်တာ။ကြောက်မြတ်တန်းဝင်နဲ့ကြည့်တဲ့ကိုပြောတာပါ
။ကြောက်မြတ်ပညာရှင်ဦးတင်ကျော်တန်းပါ။ Precious Stone လို့ခေါ်တဲ့အဖိုးတန်းတန်းဝင်ကြောက်တွေဖြစ်တဲ့ဗရမယာနီလာနဲ့ကြောက်စိမ့်တွေအကြောင်းအတိကထားပြီးပြောသွားတာပါ။နောက်တစ်ပတ်မှာတော့အဖိုးတန်း Precious Stone ထဲမှာပါဝင်တဲ့စိမ့်အပြင်ဗရမယာနီလာနဲ့ကျောက်စိမ့်တွေတော့တန်ဖိုးမရှိပဲမဲ့မြန်မာနိုင်ငံမှာထွက်တဲ့ Simi Precious လို့ခေါ်တဲ့ရှားပါးကျောက်မြတ်တွေအကြောင်းဆက်ပြီးပြောပြပေးပါမယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်ပ
တော်ခင်မျိုးသက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။အခုအတန်လွှင့်နေတဲ့ရေဒီယိုတနအိစာအစီအစဉ်အစဆုံးကိုမြန်မာစံတော်ချိန်ည10နာရီကနေ17နာရီအထိနားဆင်နိုင်ပါတယ်။မနက်ဖြန်စနေနေ့မနက်ပိုင်းအစီအစဉ်တွေမှာတော့အခုညပိုင်းမှာနားဆင်ကြရတဲ့အမျိုးသမီးနဲ့သိပ္ပံနဲ့နည်းပညာသတင်းပတ်စင်ကဏ္ဍတွေကိုနားဆင်ကြရမှာပါ။လိုင်းဒိုမီတာ32 40နဲ့49တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။ခုတောက်ကြနေညပဲထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်မရှင
်။မြောက်ကိုရီးယားဘက်ကစီးရင်နဲ့စတင်တက်ခဲ့လာမယ်ဆိုရင်လက်တုံပြန်မှုအတွက်အမေရိကန်စစ်တပ်ကအသင့်အနေထားပြင်ထားတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကမြောက်ကိုရီးယားကိုထပ်မံသတိပေးလိုက်ပါတယ်။စီးရင်နည်းနဲ့တုံပြန်ကင်တွယ်ဖို့အားလုံးအသင့်ပြင်ထားပြီးဖြစ်ကြောင်းနဲ့မြောက်ကိုရီးယားခေါင်းဆောင်ခွန်ကျွန်အနေနဲ့တခြားနီးလန်းရွေးချယ်ဆောင်ဖို့မျှော်လင့်ကြောင်းသမ္မတက Twitter လူမှုကွန်ရက်မှာဒီကနေ့ပဲရေးသားပြောဆိုလိုက်တာပါ။အမေရိကန်နဲ့အမေရိကန်ရဲ့မဟာမိတ်နိုင်ငံတွေကိုချင်းချောက်တက်ခတ်မှုတွေကိုစတင်လှုပ်ဆောင်လာမယ်ဆိုရင်တရုတ်အနေနဲ့မြောက်ကိုရီးယားကိုအကူအညီပေးမှာမဟုတ်ဘူးလို့တရုတ်ဆိုရကပြောဆိုပြီးနိုင်ပိုင်းကျမှာပဲသမ္မတထရမ့်ကထပ်မံသတိပေးလိုက်တာပါမြောက်ကိုရီးယားကပထမဆုံးစတိုက်တဲ့ချိန်မျိုးမှာတရုတ်ဆိုရအနေနဲ့ဘယ်သူ့ဘက်ကမှမနေပဲကြားနေသွားမဲ့သဘောထားမျိုးကိုအဆိုရအပေါ် Global Times စာမှာဒီကနေ့ရေးသားဖော်ပြပြီးမြောက်ကိုရီးယားကိုတရုတ်နိုင်ငံကသတိပေးထားတာပါတောက်တောက်ပင်လေပြင်းကတရုတ်ရဲ့လူလုံချွန်းတစ်ခုနဲ့အမေရိကန်စစ်သည်မော်ဒယ်ဇင်ဖြတ်သန်းသွားခဲ့ပြီးတဲ့နောက်ဒီကိစ္စပေါ်မကျေနပ်တဲ့အကြောင်းတရုတ်ဆိုရကဒီနေ့ပဲပြောဆိုကန့်ကွက်လိုက်ပါတယ်အမေရိကန် USS John S. McCain စစ်သည်မော်ဟာတရုတ်ပြည်နဲ့နိုင်ငံတကာဥပဒေကိုချုပ်ပေါက်ခဲ့ပြီးတရုတ်ဆိုရရဲ့ချုပ်ချာအာဏာနဲ့လုံချွန်းရေးကိုလည်းထိပါးရောက်တဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောဝင်ရသူကဒီကနေ့ကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်ဗင်နီဇွဲလာကောင်းဆောင်နီကိုလတ်မာဒူရိုကသူ့အပေါ်အမေရိကန်ဆွေးရကတန်ခတ်ပိတ်ဆို့မှုတွေချမှတ်တာအရင်းရှင်ဝါရီရဲ့ရန်လိုတဲ့လောက်ရဖြစ်ဝေဖန်လိုက်ပြီးဒီလိုတန်ခတ်မှုတွေချမှတ်တဲ့အမေရိကန်သမ္မတထွန်းနဲ့ထရန့်နဲ့တွေ့ဆုံနေတဲ့အကြောင်းလဲမနေ့တုန်းကပြောဆိုလိုက်ပါတယ်သမ္မတထရန့်ကိုတယ်လီဖုန်းနဲ့ဓမ္မမော်ရီလဲမျက်နှာချင်းဆိုင်တွေ့ဆုံစကားပြောနိုင်အောင်စီစဉ်ဖို့နိုင်ငံသားဝန်ကြီးဌာနကိုညွှန်ကြားထားကြောင်းလဲပြောဆိုခဲ့တာပါ
2019ခုနှစ်ဩဂုတ်လ17ရက်တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါဒီညအစီအစဉ်ထုတ်လို့ရမှုကရှားဖောင်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်ရှင် VOA American တန်ရဲ့စနေနေ့မနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းလိုမီတာ32 40 49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ် VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်သောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မခွန်ညိုပါ
Thank you. This program has come to you from the Voice of America, Washington.